Welcome to the Voice of America in Burmese.
အင်္ဂလိပ်မနက်ခင်းပါရှင်။ဝါရှင်တန်နဲ့ရောဘီဝီအမေရိကန်တန်ကန်နေ့2024ခုလ3လ၊တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 နာရီကနေ9:00 နာရီထိလိုင်းလုံးမီတာ20လေး40နဲ့50တက်ဖိုင်လာမီတာ196.0ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ယူတပ်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညဝင်းအောင်နဲ့တို့ပြောပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာရီကိန်းမုန်တိုင်းလော နေ့မှာတွားရောက်ခဲ့ပါတယ်။စက်တဘင်းနေ့မှာပြင်းအဆင့်၄နဲ့ဝင်ရောက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကံကိုခံခဲ့ရတဲ့ဒီဒေသမှာရေမီးမရပဲဖြစ်နေတယ်လို့မုန်တိုင်းကြောင့်တည်ဆွမ်းရသူကလည်း14ဦးရှိနေတာပါ။ဒီထက်ကထက်ဝက်ကျော်လောက်ဟာမီးဆက်သုံးဆွဲမှုနည်းလမ်းမမှန်တဲ့အတွက်ကာဗွန်မုန်နှုတ်ဆိုင်ဆိုင်တင်တည်ဆွမ်းခဲ့ရတာဖြစ်ပါတယ်။ဟာရီကိန်းလော်ရာဒန်ပြင်းပြင်းထန်ထန်ခံစားခဲ့ရတဲ့လူးဝီဇီယားနားပြည်နယ်ကလိတ်ချာ့စ်မြို့ကိုသမ္မတထရန့်တွားရောက်ခဲ့ပါတယ်။သမ္မတထရန့်ကတိုက်ဆက်ပြည်နယ်ကဒေသခံ18,000ကျော်မိဖို့နေရတဲ့ဓာတုဆက်ရုံရှိရာ Orange မြို့နာကိုလည်းတွားရောက်ခဲ့ပါတယ်။ Hurricane မုန်တိုင်းကံခံရတဲ့ဒေသတွေကိုလက်လည်းမကြည့်ရှုခင်သမ္မတထရန့်ကတောက်ကြမ်းနေမှာ Louisiana ပြည်နယ်အတွက်တဘာဝဘေးဒဏ်ဆိုင်ရာအခြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါကြောင့်မုန်တိုင်းလော်ရာဝင်ရောက်ရာလမ်းကြောင်းကဒေသ5ခုအတွက်ဗဟိုအစိုးရကငွေချပေးနိုင်တော့မှာဖြစ်ပါတယ်။ကမ္ဘာတလုံးကိုရိုနာဗိုင်းရပること်စ်အကူးဆက်ခံရသူဟာစနေနေ့မှာ25သန်းနီးပါးရှိပြီးသေဆုံးရသူက8သိန်းကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးဆက်ခံရသူက6သန်းနီးပါးရှိနေပြီးသေဆုံးရသူက2သိန်းနီးပါးရှိပါတယ်။ COVID-19 ရောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံသူတွေမှာဒီရောဂါလက္ခဏာမပြရင်ရောဂါရှိမရှိစမ်းသပ်ဆက်ဆံမှုတွေလုပ်ရမလိုဘူးဆိုတော့ CDC ကူးဆက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနကမကြာသေးခင်ကမှထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့ American နိုင်ငံတစ်ခွားကလူမှုကျန်းမာရေးဌာနတွေကတောင်းဆိုကြပါတယ်။ American နိုင်ငံမှာအနည်းဆုံးပြည်နယ်33ခုကဒီညွှန်ကြားချက်ကိုမလိုက်နာပဲရောဂါလက္ခဏာပြပြမပြပြစမ်းသပ်ဆက်ဆဲကိုဆက်ပြီးအကြံပေးနေတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ Brazil မှာဒီရောဂါအခုဆက်ခံသူ4သန်းနီးပါးရှိတယ်လို့ India မှာတော့3သန်းခွဲနီးပါးရှိနေတာပါ။ရုရှားတိုက်ခိုက်ခံဆောင်အလက်ဆီနာဗယ်နီအစစ်ခတ်ခံရတယ်လို့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရုရှားဆိုတာတုံ့ဆိုင်နေတာဟာသူတို့ကိုယ်တိုင်နောက်ွယ်ကနေပါဝင်နေတာကြောင့်ဖြစ်ကြောင်းနာဗယ်နီရဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးဖောင်ဒေးရှင်းကရှေ့နေကပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်နေရှိတဲ့နာဗယ်နီဟာဩဂုတ်လ20ရက်ကဆိုက်ဘီးရီးယားကနေမော်စကိုကိုလေယာဉ်နဲ့အလားမှာနာမကျန်းဖြစ်တဲ့အတွက် Oms မြို့မှာအရေးပေါ်ဆင်းသိခဲ့ရပြီးစိတ်ကူတမှုခံယူခဲ့ရတာပါသူကလေးစိတ်မှာလက်ဖက်ရည်တောက်ခြင်းကအစိတ်ခတ်ခံခဲ့ရတာဖြစ်နိုင်တယ်လို့သူ့လက်ထောက်တွင်တဲ့ရင်းနှီးသူတွေကယုံကြည်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲဂျာမနီနိုင်ငံဘာလင်မြို့ကိုပြောင်းရွှေ့ကူတာခဲ့တာဖြစ်ပြီးသူ့ကိုယ်ထဲမှာအယုံကြောကိုပျက်စီးစေနိုင်တဲ့ဆေးတမျိုးတွေ့ခဲ့ရကြောင်းဂျာမန်ဆရာဝန်တွေကပြောပါတယ်ထင်ရှားတဲ့ပုံကိုယ်သူကိုလှုပ်ကြံမှုစူးစမ်းတာဖြစ်နိုင်တဲ့အတွက်စုံစမ်းပေးဖို့နာဗယ်နီရဲ့မိတ်ဆွေတွေကရုရှားစုံစမ်းရေးကော်မတီကိုပန်ချားခဲ့ပေမယ့်အကြောင်းပြန်လာမရှိပါဘူး။ဝစ်ကွန်ဆင်ပြည်နယ်ကနိုရှာမြို့မှာလူငယ်မျိုးသားဂျေကော့ဘ်လစ်ကိုလူမျိုးရာရှိကတနက်နေ့ပြစ်ခတ်မှုအတွက်လူမှုဆန္ဒပြမှုတွေကိုစနေနေ့မှလည်းဆက်တွေ့နေရပါတယ်။ကနိုရှာမြို့မှာဒီသတင်းပတ်အစောပိုင်းကဆန္ဒပြမှုတွေနဲ့မတိမငြိမ်ဖြစ်ခဲ့တဲ့အတွက်ပြည်နယ်လုံခြုံရေးတပ်တွေချထားချိန်မှာပဲဒီလူမှုဆန္ဒပြမှုကိုဘလစ်ရဲ့မိသားစုနဲ့တက်ကြွလှုပ်ရှားသူတွေကစီစဉ်လာဖြစ်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့ဘလိတ်ကဩဂုတ်လ23ရက်တနင်္လာနေ့တုန်းကသူ့သားသမီးငယ်တွေရှိမှပဲရဲကနောက်ကနေတနက်နဲ့ခုနှစ်ချက်ပြစ်ခတ်တာခံခဲ့ရပြီးခန္ဓာကိုယ်တစ်စိတ်တစ်ပိုင်းမလုံရှားနိုင်လည်းဖြစ်ခဲ့ရပါတယ်။ရဲတွေရဲ့ရက်စက်တဲ့လူရည်နဲ့ခွဲခြားဆက်ဆံခံရမှုအတွက်တနင်္လာလုံးဆန္ဒပြမှုတွေဖြစ်ပွားနေခြင်းမှာလူမျိုးများစုနေထိုင်ရာမြို့ကလေးမှာအခုလိုဖြစ်ပွားခဲ့တာဖြစ်ပြီးတနင်္လာညမှာတော့မိရှုဖျက်ဆီးမှုတွေနဲ့တခြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အပြင်နောက်တနေ့မှာတော့ဆယ်ကျော်တက်ပြည့်ရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြနေသူ2ဦးသေဆုံးခဲ့ရပြီး2ဦးဒဏ်ရာရခဲ့တာပါ။တနက်နေ့ပြစ်ခတ်သူဟာအသက်18နှစ်အရွယ်ကန်ရီဒန်ဟော့စ်ဖြစ်ပြီးသူ့ကိုအခုရာဇဝတ်ပြစ်မှု6ခုနဲ့ဆွဲချက်တင်ထားပါတယ်။လူငယ်မျိုးသားဘလစ်ကိုပြစ်ခတ်ခဲ့တဲ့ရဲအရာရှိကတော့စုံစမ်းစစ်ဆေးမှုလုပ်နေခြင်းမှာခွင့်နဲ့နေနေရပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ 24kHz 12.3 MHz 5040 kHz 9139 5051 kHz 9809 နဲ့5190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ VOA ရဲ့တင်းငွေနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်မရင်းနဲ့အသက်အရွယ်ဝန်ကြီးဌာနကဩဂုတ်လ29ရက်နေ့ည17နာရီသတင်းထုတ်ပြန်ချက်အရစနေနေ့တရက်တည်းမြန်မာနိုင်ငံမှာကိုဗစ် -19 အတည်ပြုလူနာသစ်89ရောက်စံချိန်ပြီးများပြားခဲ့ပြီးအများစုဟာရခိုင်ပြည်နယ်ကဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနစီရင်အရကိုဗစ်လူနာသစ်89ဦးထဲမှာအယောက်40ကရခိုင်ပြည်နယ်ကြောက်ဖြူမြို့ကဖြစ်ပြီး32ယောက်ကစစ်တွေမြို့ကနဲ့အမ်းမြို့က2ယောက်တွေ့ရှိရတာပါ။ကျန်တဲ့3ဦးကတော့မန္တလေးတိုင်းချမ်းမြသာစီကတယောက်နဲ့ရန်ကုန်တိုင်းဒလတာဂီတာကတယောက်စီဖြစ်ပါတယ်။ဓာတ်ကွင်းနမူနာ1400ကျော်ကိုစစ်ဆေးခဲ့ရကယောဂပူကူးဆက်သူအသစ်နောက်ထပ်89ဦးတွေ့ရှိရတာဖြစ်ပါတယ်။စနေနေ့ကကူးဆက်သူတွေပါဝင်မြန်မာနိုင်ငံမှာကိုဗစ်ယောဂပူကူးဆက်သူပေါင်း933ဦးရှိသွားပြီဖြစ်ပါတယ်။ယောဂပူကင်းစင်လာသူ352ဦးရှိပြီး348ဦးကဆေးရုံကဆင်းဝင်ရသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကြောင့်လူ6ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ခီးသွွာလာခွင့်ပါဝင်ကျူရင်ကာကွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုစက်တင်ဘာလ30ရက်နေ့တည်တိုးမြှင့်တက်မှတ်လိုက်ကြောင်းမြန်မာနိုင်ငံညာဤဝန်ကြီးဌာနကဩဂုတ်လ29ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီကြေညာချက်အရကမ္ဘာနိုင်ငံအသီးသီးကနေမြန်မာနိုင်ငံကိုလာရောက်မဲ့ခရီးသွားတွေပေါ်ပြည်ဝင်ခွင့်ဗီဇာယာယီကန့်သတ်ထားတာကိုစက်တင်ဘာ30ရက်နေ့တည်တိုးမြှင့်လိုက်တာဖြစ်ပါတယ်။ပြည်ပကဝင်ရောက်လာသူတွေကတဆင့် COVID-19 ကူးစက်နိုင်တဲ့အန္တရာယ်ကနေမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ပြည်ပကနေမြန်မာနိုင်ငံကိုလာဖို့လျှောက်ထားတဲ့ဘယ်လိုပြည်ဝင်ခွင့်ဗီဇာမျိုးကိုမဆိုယာယီရပ်ဆိုင်းထားမှာဖြစ်ကြောင်းနိုင်ငံကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့ပြည်ပနိုင်ငံသားတွေဖြစ်တဲ့သံတမန်တွေကုလသမဂ္ဂအဖွဲ့အစည်းဝန်ထမ်းတွေအနေနဲ့အရေးပေါ်ကိစ္စအစိုးရတာဝန်တွေကြောင့်ဖြစ်စေမလွဲမဆောင်သာကိစ္စတွေကြောင့်ဖြစ်စေမြန်မာနိုင်ငံကိုဥတီပြီးဆွဲနေတဲ့ကယ်ဆယ်ရေးလေယာဉ်တွေအထူးလေယာဉ်တွေနဲ့လာရောက်လို့တယ်ဆိုရင်ဗီဇာကင်းလို့ခွင့်ရဖို့သက်ဆိုင်ရာတန်ယုံတွေမှာရှောက်ထားနိုင်ကြောင်ဖော်ပြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးဆိုင်ရာညွှန်ကြားချက်တွေကိုမပြတ်မကွက်လိုက်နာရမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာစနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 9,600 ကျော်ရှိခဲ့ပြီးဒါဟာပြီးခဲ့တဲ့နှစ်ရက်ကတည်းကအနည်းငယ်လျော့ချခဲ့ပေမဲ့ကမ္ဘာမှာတစ်နှစ်တာအတွင်းအဆိုးအဝါးဆုံးကူးစက်တဲ့နိုင်ငံဖြစ်ဆက်ရှိနေဆဲဖြစ်ပါတယ်။အိန္ဒိယမှာကိုဗစ်ကူးစက်သူစုစုပေါင်း 3,000 နီးပါးရှိနေပြီးအမေရိကန်ပြည်ထောင်စုဘရာဇီးလိုနောက်မှာကပ်လိုက်နေတာပါ။ဒါပေမဲ့တနိဒာကူးစက်မှုပမာဏမှာတော့ရတရနှစ်ပတ်အတွင်းအဲ့ဒီနှစ်နိုင်ငံထက်ပိုပြီးမြင့်မားနေတာဖြစ်ပါတယ်။ကျမ၏ဝန်ကြီးဌာနရဲ့စီးရင်အရအိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူ1020ကျော်ရှိခဲ့ပြီးစုစုပေါင်းသေဆုံးသူ6,300နီးပါးရှိလာပါတယ်။ဒီချိန်ထဲမှာနိုင်ငံတော်ဝန်ကြီးသွားလာပြီးပြိပင်ထားတာတချို့ကိုနောက်ဘက်ကဆလို့ရှော့ပေါက်ပြီးတော့မယ်လို့ဒေသခံသတင်းတွေမှာဖော်ပြပါတယ်။မြို့တော်အချိန်လေးအပြည့်အဝပုံမှန်ပြန်ဖြစ်လာရေးအတွက်အခုလိုရှော့ပေါက်ဖို့လိုအပ်တယ်လို့နယူးဒီလီဆိုင်ရာမြို့တော်အကြီးအကဲကပြောပါတယ်ခင်ဗျာအားလုံးမလို့အသုံးပြုထုတ်လုပ်တဲ့ကုန်စည်တွေပေါ်အမေရိကန်ပြည်ထောင်စုအကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာန CBP က2015ကုန်သွင်းမှုအဥပဒေအရဒီလအစောပိုင်းကပထမအဆုံးအကြိမ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Pure Sugar ကစားသောက်ကုန်သုံးစည်းစည်းကြားထုတ်လုပ်ရမှာအကျဉ်းသားတွေကိုခိုင်းစေခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဒေါ်လာ6သိန်းနီးပါးပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်အားလုံးမလို့အသုံးပြုခြင်းဟာလူအခွင့်အရေးပြင်းထန်စွာချိုးဖောက်ခံရရုံသာမကကမ္ဘာကုန်စည်ထုတ်လုပ်မှုမှာမမျှတတဲ့ရှင်ပြန်မှုကိုအသုံးပြုခြင်းသာဖြစ်တယ်လို့ CBB ကုန်သွယ်ရေးယုံရဲ့ဒုတိယအကြီးအကဲ Brandon ကပြောပါတယ်။ဒါ့အပြင်တရုတ်ပြည်ထုတ် Lenovo ကွန်ပျူတာနဲ့အခြားပစ္စည်းတချို့ကိုလည်းပြည်တံချမှတ်ထားပါတယ်။ဒီလိုရတဲ့ဟာတင်းတင်းလျောက်ပတ်တဲ့တန်လျာအပေါ်အခြေခံပြီးလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ CBB အရာရှိက VOA ကိုပြောပါတယ်။နယူးယောက်အခြေစိုက်တရုတ်လူသားရေးရာစောင့်ကြည့်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဒီကျန်းကတော့ CBB ရဲ့တင့်တော်လျောက်ပတ်တဲ့တန်မြတ်မူဝါဒကိုရှင်းပြဖို့လိုအပ်တယ်လို့ပြောပါတယ်ခင်ဗျာ
။
တင်းငွေနေမနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးစိတ်ဝင်စားခွေရာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာမနေ့စနေရက COVID-19 ပိုးတွေ့သူတဲ့89ဦးထက်အများဆုံးစံချိန်တင်ခဲ့ပြီးအများစုကရခိုင်ပြည်နယ်စစ်တွေနဲ့ကြောက်ဖြူကြပါဒီနောက်ဆုံးအခြေအနေတွေကိုကျန်းမာရေးနဲ့အာဂသဝန်ကြီးနဲ့ရေးပေါ်တုံ့ပြန်မှုဗဟိုကွင်းဆဲဖွဲ့ကောင်းဆောင်တို့ကိုမနေ့ညကပဲမေးထားပါတယ် ဟုတ်ကဲ့ဝန်ကြီးဒေါက်တာမြင့်သွေးခင်ဗျာအခုဒီရခိုင်မှာဖြစ်နေတဲ့ဒီပိုးကူးစက်မြေနာနဲ့ပတ်သက်ပြီးတော့ဒီမျိုးဗီဇကြောင်းတဲ့အတွက်ပေါ့နော်ကနဦးစစ်စည်းရဲ့နေရာမှာတခွဲနမူနာ9ခုလုံးမှာတွေ့ထားတယ်လို့ဆရာမင်းကိုတည်းမှာပြောထားတာတွေ့လိုက်လို့ဆရာ
ဟုတ်ကဲ့တွေ့တယ်9ခုမှာတွေ့အဲ့ဒီကောင်ကခိုးကြည့်လို့မလုပ်သေးဘူးအဲ့ဒီအပိုင်းနဲ့ဒီ 614G ရှိတဲ့အပိုင်းကိုလည်းတခါကြတော့9ခုကျော်မှာတွေ့တယ်ဒီကောင်ကဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော်မိန်းကလေးပြောလို့ပဲဒီအဲ့ဒီစီဗီပန်းနဲ့တင်လာပြီးတော့သူ့မှာရှင်းတာမသိဘူးမရှိတာလည်းကြာနေပြီရခိုင်မှာသူကလည်းစီဗီပန်းမရှိဘူးအဲ့တော့လူတွေကနည်းနည်းပို့သွားတဲ့သဘောဖြစ်တာပေါ့အဲ့ဒီရခိုင်မှာပြီးတဲ့လူတွေရဲ့အဆင်ပြေတဲ့ပတ်စံလောက်ကအေးစင်တမက်တစ်ဖြစ်နေဒီပြည်သူကနှာခေါင်းကနတ်မရဘူးဆိုတာစစ်တီစင်းမှာဖြစ်နေတာနည်းနည်းကြာနေပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီပိုးကကူးစက်နှုံးတာမြန်ပြီးတော့ဒီလက္ခဏာပြင်းထန်တာမတွေ့ရသေးပဲနဲ့ပိုးထွေးတွေ80ရာခိုင်နှုန်းနီးပါးလောက်ကလက္ခဏာတော့ဝပြတဲ့သဘောဖြစ်နေတာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့တော့ဆရာဒီလူနာတွေရဲ့နောက်ဆုံးအချိန်တွေရောအခုဘယ်လိုရှိလဲဆရာ
အခုအချိန်ကြီးကတော့လူနာတွေအကုန်လုံးကောင်းတယ်အားပြည့်ပြီ IC မှလည်းမထည့်ရဘူးဗနီတယ်လည်းမထည့်ရဘူးအိုတယောက်လောက်ကတော့နည်းနည်းအောက်ဆီဂျင်ပေးရတယ်ချင်အဲ့လောက်ပဲကျွန်တော်ကြီးကဘာမှမဖြစ်ဘူးစောင့်ကြည့်နေတယ်မနေ့ကညရှင်းနေပြီးကြတော့အဲ့ဒါကဖြစ်နေဒီနာရီတန်ယောက်ဆေးမှရှိတယ်တန်ယောက်ကသက်သာကောင်းမွန်နေတန်ယောက်ကတော့ ICU မှရှိတယ်အကုန်လုံးပြောဆိုရင်လူရဒီပြေတာများကြီးတောက်နေမှာဆိုလို့
ဟုတ်ကဲ့ဆေးရုံနေလဲဆရာတို့ဟိုပြင်ထားတယ်လို့ကြားပါတယ
်အကုန်လုံးလုပ်ကြတယ်ဥမာချစ်ပြေမှလည်းလုပ်ကြတယ်အခုတောက်ပြူလဲကျွန်တော်ဒီခုလုပ်တော့မယ
်ဟုတ်ကဲ့ဆရာအခုဆေးရလဲ89ရောက်တွေ့တယ
်ခုတွေ့တာတော့တွေ့တယ်တော့ဆိုဒီကောင် ascending limb of the job
ဟုတ်ကဲ့ဒီ graph မြင်ထောင်တက်တဲ့အဆင့်ပေါ့ဆရာနော
်ဟုတ်ကဲ့ ascending limb ရှိတယ် plateau ရှိတယ် sustaining ရှိတာ
ဟုတ်ကဲ့နောက်ဒီ graph မြင်ကတစ်ဖြည်းဖြည်းကိုပြည်လာပြားလာပြီးတော့ရေးပြင်းကြီးမျိုးဖြစ်သွားတာပေါ့ဆရာနော်နောက်ပြန်ပြီးတော့ထိုးဆင်းသွားတဲ့သဘောပေါ့
ဟုတ်ကဲ့အရှင်းလေးလေးမှာတော့တက်ပြုံးပါဆက်ပြီးတော့ virus က infectiousness နဲ့ contagiousness များတယ်အဲ့ဒါကြောင့်မြန်တာ
ဟုတ်ကဲ့ခုဆက်မှများလား
ဟုတ်ကဲ့ကျွန်တော်ရန်ကုန်မှာအရင်ဖြစ်သွားတာတည်းကတော့မမြန်ဘူးဒါပေမဲ့တက်တဲ့ကာစားဘယ်လိုဖြစ်နေလဲဆိုတော့နည်းနည်းလေးစကြည့်ဖြစ်နေ
ဟုတ်ကဲ့မှတ်တယ်ပေါ့
နည်းနည်းမှတ်တယ်ပေါ့နော
်ဟုတ်ကဲ့
အမအဲ့ဒီအရှင်းလေးကကိုနည်းနည်းလေးမှတ်တာအောက်ကိုကြာတော့ TV က80 70 degree ပုံပဲနဲ့40 30အဲ့လောက်ကျချပါတော့အခုပုံလုံးနေကြအဲ့လောက်ဆိုလို့ရှိရင်နည်းနည်းနဲ့ကဲတို့ဖြစ်သွားမှာပေါ့အဲ့ဒါအရေးကြီးတယ်
ဟုတ်တယ်ဆရာဆရာနောက်ဗနီးလောက်ထက်တက်ပြီးတော့ဗနီးလောက်မှာဆရာကလည်းပြောတယ်40 TV လောက်ကိုကျသွားမယ်ထင်တယ်စပြီးတော့
အဲ့ဒါကနောက်ထပ်4ရက်5ရက်လောက်ကိုကြည့်ရင်တက်တယ်လို့မှတ်လို့ရတယ်ဒါတော့အခုကျွန်တော်ဗားဆက်ရင်းမယ်ဆိုတော့ IDD ကဲနေ CD ရှောက်ကဲနေရှိတယ်နောက် CD 0အဲ့ကဲနေတဲ့ random sampling နဲ့ကျွန်တော်ယူပြီးဆော
က်ဆောက်တကယ်ပေါ့
အချမ်းတင်လို့ပြော random sampling ပေါ့နော်အဲ့ဒါအရေးကြီးတယ
်ဟုတ်ကဲ့ဆရာရေအခုဒီနောက်ဆုံးပိုးတွေ့ထားတဲ့ဒီ89ရောက်စံချိန်တင်တယ်မှာအများစုဒီ80ကျော်ကကြောက်ဖြူနေစစ်တွေကအထက်ကဖြစ်နေပါရဲ့ဆရာ
အဲ့ဒီအများစုကကျွန်တော်ပူကြောက်တာပါလဲဆိုတော့မတ်ဆေးကနေပြီးတော့25လောက်ထိရန်ကုန်ဟိုစစ်နေလင်းရလူကြီးကပြန့်နေအဲ့ဒီလူတွေစီးရင်ကျွန်တော်မလက်ချင်တဲ့ဗရင်းကားတွေကအကုန်ထည့်တော့မယ်ကျွန်တော်ချစ်ချင်းကပို့လို့ကျွန်တော် website မှာလည်းတင်တယ်အဆက်တွေကြီးကလည်းဒီကြောင်းဆက်တွေအိမ်ကနေ website မှာလည်းတင်တယ်သူလာဗရင်းပို့လို့အများဆုံးခမတောင်ရောက်ရှိမယ်ရှင်အဲ့ဒါအိုဒီ flight မှာလူနာမေးပါမယ်တယ်လီဖုန်းတွေတော့ကျွန်တော်ထည့်မပေးဘူးကျွန်တော်အကုန်ရှိတယ်တယ်လီဖုန်းလိုက်ဆက်မယ်ခင်ဗျားတို့လာပြီးတင်ပို့ကြလားတင်မပို့လို့ရှိရင်ခင်ဗျားမှာပို့ရှိလို့ရှိရင်ဒီပို့ကတူရဲ့မိသားစုအကိုမောင်နှမသူကယောက်ျားမင်းကကူတော့အဲ့လိုမကူရင်ခင်ဗျားအကြမ်းအများဆုံးလာတာကျွန်တော်စစ်ပြီးရင်ကူရင်ကျွန်တော်ပေါ်နေထိုင်တော့ပြန်နေတာမာလီမှာရှိနေ၊မြကြီးမှာရှိနေ၊တောင်ကြီးရှိနေ၊ကိုစကန်းရှိနေ
။ဟုတ်ကဲ့၊ကျေးဇူးအများကြီးတင်ပါတယ်ဆရာ။အခုလိုဥဆောင်ပြီးတော့ထိန်းထားပေးနိုင်တာ။အဲ့ဒီတော့ဝင်းကြီးပြောခဲ့တဲ့ဒီစစ်တွေမှာရှောင်းတခင်စစ်ဆေးမှုတွေအကြောင်းကွင်းဆင်းပြီးတော့ဥဆောင်နေတဲ့ဒေါက်တာညံဝင်းမြတ်ခင်ဗျာအသေးစိတ်လေးဆက်ရှင်းပြပေးပါလား
။ဒီကတော့တရက်နေပေါ့နော်။တရက်နာလေးဆက်ပြီးနေလို့ပဲပြောထားတယ်။အလုံးမှာတရားစစ်တဲ့နေပါတော့ကျွန်တော်စစ်ဖို့လုပ်တာပါ။နေရာကတော့ဟိုတေးရုံရယ်၊ဈေးရယ်၊ဘန်ရယ်၊နောက်ရက်ကွက်ကြီးရယ်၊ IDB ကမ်းရယ်၊ဒေသရယ်ပေါ့နော်
။ဟုတ်ကဲ့ဒီစစ်ပေးဆောင်စခန်းတွေမှာပေါ့ဆရာနော်
။စစ်ပေးဆောင်ကမ်းတွေပေါ့နော်။ဟုတ်ကဲ့ IDB ကမ်းဟိုစစ်ပေးဆောင်နော်ရခိုင်ရောင်းပင်ကကမ်း
။ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ဆုံးထပ်တိုးလာတော့ဒီယောဂအခန်းရှိတဲ့လူနာအရေးအတွက်ကော
MLI ရှိတာကတော့ဆက်ဖောက်ရောက်နေတယ်လည်းနဲ့အရှိစုပေါ့ခင်ထားနေတာတော့မရှိပါဘူ
း။ဟုတ်ကဲ့ဆရာကျေးဇူးပါ။အချိန်တွေကိုဆက်ထိန်းထားနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆရာ။ကျွန်တော်ဝင်းမင်ပါ
UE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ Rohingya ရေပေါ်ရက်ဆက်ဖိနှိပ်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်အမေရိကန်ဘက်ကသတ်မှတ်ပေးဖို့ကြက်ကြွာလှုပ်ရှားသူတွေကတောင်းဆိုနေကြပြီးအမေရိကန်ကသာဦးဆောင်ရင်းတခြားနိုင်ငံတွေလည်းပါဝင်လာမှာလို့ပြောဆိုကြပါတယ်။စင်တီစင်းရဲ့သတင်းဆောင်ပါးကိုပြောပြပါမယ်ရှင်။ကျွန်မသင်ကြီးထိုက်ပါ။2019ခုနှစ်ဩဂုတ်လ25ရက်နေ့မှာ မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာခုနှစ်သိန်း၄တောင်းကျော်ထွက်ပြေးခဲ့ရပြီးအများစုကအရင်ကထွက်ပြေးခဲ့ကြသူသိန်းချီရှိနေရာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရောက်ရှိခဲ့ကြပါတယ်ဒုက္ခသည်တသန်းနီးပါးထားနေပြန်လာရေးအခုသုံးနှစ်ပြည့်တဲ့အချိန်ထိမြန်မာအစိုးရဘက်ကဆောင်ရွက်မပေးနိုင်သေးပါဘူးမြန်မာဘက်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ ရုပ်စုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့အတုံးနှုံးကလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အတုံးနှုံးလို့ဥပဒေကြောင့်အရာလေးနဲ့ပြင်းထန်မှုမရှိဘူးလို့ရိုဟင်ဂျာရေလှောက်ရှားသူတွေကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်
USCIRF ရဲ့ဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ကြပါတယ်။ရိုဟင်ဂျာတက်ကြွလှုပ်ရှားမှုခေါင်းဆောင်ဒေါ်ဝေဝေနုကအခုလိုပြောပါတယ်။ We need the stronger drastic actions from the American.
ထောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရခေါင်းဆောင်တွေကတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုကအကြမ်းဖက်သူတွေကိုနှိမ်နှင်းမှုအဖြစ်နိုင်ငံတကာတရားရုံး ICG မှာကာကွယ်ခဲ့ပါတယ်။တရားရုံးဘက်ကတော့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်တပ်ဖြတ်မခံရရေးမြန်မာအစိုးရဘက်ကကာကွယ်လုပ်ဆောင်ဖို့အမိန့်ချမှတ်ခဲ့ပါတယ်။ရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးအပါအဝင်အခြေခံအခွင့်အရေးတွေရရှိရေးအ ရေလှုပ်ရှားသူတွေကပြောပါလေ။နာအိုမီကီကိုလာကတော့အမေရိကန်ပြည်တော်စုဟိုလိုကတ်မမ်မိုရီယယ်မျူဇီယမ်ကဖြစ်ပါလေ
။ You have a government in Burma today.
မြန်မာဆိုရဟာဒီလိုဖြစ်မှုတွေမဖြစ်ခဲ့ဘူးလို့ညှင်းဆုံနေတာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတောင်မတုံနိုင်တဲ့အစိုးရတရဖြစ်နေတာပါ။အခုက2020ပြည့်နှစ်ပါလို့ပြောသွားတာပါ။မြန်မာဆိုရဘက်ကထွက်ပြေးရသူတွေကိုပြန်စီစစ်လက်ခံမယ်လို့ကြေညာထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပါဘူး။စကန်တွင်းကရိုဟင်ဂျာတွေရဲ့အခြေအနေဟာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နောက်လူတွေပြည့်သိမ့်နေတဲ့အခြေအနေစိုးနဲ့ရင်ဆိုင်နေရသလိုမြန်မာပြည်တွင်းမှာလည်းလူနည်းစုတွေအပေါ်ဖိနှိပ်ချုပ်ချယ်မှုဆက်ရှိနေတယ်လို့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဦးထွန်းခင်ဟာရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူခေါင်းဆောင်တဦးဖြစ်ပါတယ်
။မြန်မာ leadersare still intent on
ရိုဟင်ဂျာတွေကိုရှင်းလင်းဖျက်ရှားပစ်ဖို့မြန်မာခေါင်းဆောင်တွေကရည်ရွယ်ထားစေဖြစ်ပါတယ်။ရိုဟင်ဂျာတွေကိုဖျက်ဆီးနေပါတယ်။မြန်မာနိုင်ငံတွင်းမှာချမ်းရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ရဲ့အဘွားဟာဆိုရင်လေအခြေချုပ်ကြခံနေရတာပါပဲလို့ဦးထွန်းခင်ပြောသွားတာပါ။မျိုးနွယ်စုရေးရာရာဇဝတ်မှုတွေအရေးဖြစ်ရှင်းတဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာအမြဲတမ်းဦးဆောင်မှုအခန်းကဏ္ဍမှာရှိပြီးအခုရိုဟင်ဂျာတွေအတွက်ပါအမေရိကန်ဘက်ကရည်တည်ပေးမယ်ဆိုရင်တခြားနိုင်ငံတွေကလည်းလိုက်ပါလာမှာဖြစ်တယ်လို့ဦးထွန်းခင်ကပြောပါတယ်။ကျမတင်ကြီးထိုက်ပ
ါ။သရရှင်ဒါပြနိုဝင်ဘာအမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာရှင်ပြန်ညမဲ့သမ္မတလောင်းနှစ်ဦးတို့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကွဲလွဲချက်တွေကိုဆက်လက်ပြောပြလိုပါတယ်။ကျွန်တော်ကြိုဆန်းပါပါ။အမေရိကန်ပြည်ထောင်စုရန်သူတွေနဲ့ရင်ဆိုင်နေရချိန်မဟာမိတ်တွေအများကြီးလိုအပ်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ဟာခိုင်မာတဲ့ကာကွယ်ရေးဦးစီးကြီးတယောက်ဖြစ်တယ်လို့ Republican ညီလာခံကပုံဖော်လိုက်ပါတယ်။သူ့ရဲ့တိုင်ပွဲ Joe Biden ကတော့သူဟာမဟာမိတ်တွေနဲ့ရက်တိမဲ့အနာရှင်တွေနဲ့လက်တွဲမှာမဟုတ်ဘူးလို့ဆိုပါတယ်။အင်ဒီယာဆိုင်ရာ VOA သတင်းတောက် Pesty Widakusora People ရဲ့သုံးသပ်ချက်ကတော့ဒီလိုပါခင်ဗျာ။ Republican ပြည်လုံးကျညီလာခံကသူ့ကိုသမ္မတအဖြစ်ဆက်လက်အရွေးခံဖို့တောင်းပန်ပြတဲ့ကိုလက်ခံမင်ကွန်းပြောကြရမှာသမ္မတဒေါ်နယ်ထရမ့်ကသူရဲ့တိုင်ပတ်ဒီမိုကရက်သမ္မတလမ်းဂျိုးဘိုင်ဒန်ဟာပြောညံ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပြီးတိုင်းပြည်ကိုဖျက်ဆီးလိုက်မယ်လို့ပြောသွားပါတယ်
။ Joe Biden spent his entire career outsourcing
Joe Biden ဟာသူ့ရဲ့တက်တန်းတစ်လျှောက်လုံးအမေရိကန်လူသမားတွေရဲ့ညှို့မှန်းချက်တွေကိုအပြင်ကလူတွေကိုပေးခဲ့ပါတယ်။အလုပ်ကံတွေကိုနိုင်ငံပြင်ပကလူတွေအတွက်ဖန်တီးပေးခဲ့ပါတယ်။နေသားတွေကိုဖွင့်ပေးခဲ့ပါတယ်။အလုပ်သမားတွေရဲ့သားသမီးတွေကိုအဆုံးမသတ်နိုင်တဲ့ပြည်ပစစ်ပွဲတွေမှာစိုက်ခိုင်းစေခဲ့ပါတယ်။
ဥပမာလက်ထက်ကဒုတိယသမ္မတဖြစ်ခဲ့သူဘိုင်ဒန်ကတော့ဒေါ်နယ်ထရမ့်ဟာအန္တရာယ်များတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်။က ဘာဝမှာအမေရိကန်ပြည်ထောင်စုရဲ့ယက်တီနေမှုကိုဖြည့်ဆည်းပစ်ခဲ့တယ်လို့သူတို့ရဲ့ဒီမိုကရက်ပါတီအမျိုးသားညီလာခံမှာပြောသွားပါတယ
်။ I'll be a president who will stand with our allies and
friends. ကျွန်တော်ဟာမဟာမိတ်တွေမိတ်ဆွေတွေနဲ့အတူယက်တီပြီးပြန်ပတ်တည်နေပြည့်ပြည့်စုံစုံလမ်းခွဲမဲ့သမားတွေရောက်ဖြစ်လာမှာပါ။အနာရှင်တွေနဲ့အလွမ်းသင့်နေတဲ့နေ့အထိဆုံးခန်းတိုင်တော့မှာပါ။မိဂန်စစ်သားတွေကိုတပ်ဖြတ်ဖို့ရုရှားကစုဝေးထုတ်တဲ့လုပ်ရမျိုးကိုသမ္မတဘိုင်ဒန်လက်ထက်မှာရပ်ကွက်ပြထားမှာမဟုတ်ပါဘူး
။ဒီမိုကရက်တစ်ရဲ့နိုင်ငံရေးမူဝါဒကြီးညာချက်ကတော့ထာဝရစစ်ပွဲများကိုဆန့်ကျင်ပြီးအမျိုးသားကာကွယ်ရေးအစိုးရရှော့ချဖို့အဆိုပြုထားပါတယ်။ဒေယုနိုင်ငံရဲ့ကုံတွယ်ရေးဆိုင်ရာလုပ်ပုံလုပ်နည်းကိုလည်းပဲဝေဖန်ထားပါတယ်။ Republican တွေဘက်ကတော့သူရဲ့မူဝါဒကြီးညာချက်ကိုဒီနှစ်မှာမထုတ်ပြန်ပါဘူး။ဆန့်ရက်ကပတ်အမြင်ကိုတော့သူတို့ပါတီကအကျဉ်းမဲ့ထောက်ခံထားပါတယ်။အမေရိကန်သားပထမဆိုတဲ့ဒေါ်နယ်ထရမ့်ရဲ့2016ရွေးကောက်ပွဲကြွကြော်သံမူ Republican Party ကဆက်လက်ထောက်ခံနေပါတယ်။သူတို့ရဲ့နိုင်ငံရေးမူဝါဒဆိုင်ရာတခြားသောညီမှန်ချက်တွေကတော့ American တပ်ဖွဲ့တွေကိုအင်ပြန်ခေါ်ဖို့နဲ့ဒေယုပေါ်မီကိုအားထားရမှုဆုံးခန်းတိုင်စီဖို့ပဲဖြစ်ပါတယ်။နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းပဲအမေရိကန်ဒီပထမဆွေးနွေးမှုဝါဒကိုချစ်ကြည့်ပါတယ
် The main out of made in
pocket ဒီစားဝင်နိုင်ငံသားစုဝါဒင်းကတော့ကြောက်ကြမှာမဟုတ်ပါဘူးဒါပေမဲ့ဒါဟာအလုပ်ဖြစ်ပါတယ
်သမ္မတ George W. Bush လက်ထက်ကနိုင်ငံကြီးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့သူ Republican Party ဝန် Colin Powell က American တပ်ဖွဲ့တွေကို Joe Biden ကအလေးအနက်ထားတဲ့ဂရုစိုက်တယ်လို့ပြောတဲ့ကိစ္စကိုလည်း Democrat တွေကအလေးထားဖော်ပြကြပါတယ်
It comes from the experience he shares.
Joe Biden ဟာသူ့ရဲ့ချစ်လာစွာသောတာကိုစစ်ထဲပို့ပြီးသူ့တာအန်ရဲ့ကင်းကင်းနဲ့အိမ်ပြန်လာနိုင်ဖို့ဖျားသိစီမှာဆူတောင်းရင်းတန်းနဲ့ချီတဲ့ American စစ်တပ်မိသားစုတွေရဲ့အတွေ့အကြုံကိုမျှဝေခံစားခဲ့သူဖြစ်ပါတယ
်။ Trump ရဲ့မင်ခွန်းဟာအထူးကအဖြစ်တရုတ်နဲ့ပတ်သက်ပြီးကတ်ရောဂါ၊ကုန်သွယ်မှုဆက်ဆံရေး၊လုပ်ကိုင်တွေကိုပြည်ပခွဲဝေပေးမှုစတာတွေကိုအထူးကထားသလို Biden သာအရေးခံရရင် American ပြည်ထောင်စုကိုတရုတ်ကပိုင်ဆိုင်သွားလိမ့်မယ်လို့လည်းသူကဆိုပါတယ်။Robert Daley ဟာ Kissinger Institute ကတရုတ် American ဆက်ဆံရေးညွှန်ကြားရေးသူဖြစ်ပါတယ်
။ As the Republicans are talking about who is more hardline
Republican တွေဟာတရုတ်နဲ့ပတ်သက်လို့ဘယ်သူကပိုပြီးတင်းမာတယ်လဲဆိုတာကိုအဓိကထားနေကြပြီ။ Democrat တွေကတော့တရုတ်ကိုဘယ်သူကထိထိရောက်ရောက်ရှင်းပြနိုင်မလဲဆိုတာကိုအဓိကထားနေကြတာပါ။ဒါကြတော့ဒီကိစ္စဟာငကားကိုဒုံနဲ့ထူပြီးရန်လိုတဲ့စကားတွေဆွတ်ဆွဲစင်ခေါ်မှုတွေနဲ့လုပ်နေလို့မပြီးပါဘူး။ဒါအမေရိကန်ပြည်ထောင်စုရဲ့ခွန်အားရှင်ပြိုင်နိုင်မှုစွန့်ဤမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်နိုင်မှုသံမင်းသမန်ကင်းတို့ကိုဖြည်းဖြည်းရောက်ရောက်နဲ့အမေရိကန်အကျိုးစီးပွားအတွက်လှုပ်ဆောင်ကြရမယ့်ကိစ္စဖြစ်ပါတယ်။ဒီရှိကိစ္စပါတရုတ်နဲ့ရှင်ပြိုင်တဲ့နေရာမှာအထူးသတိထားလှုပ်ဆောင်ဖို့လိုအပ်ပါတယ်လို့ရောဘတ်ဒါစီပြောသွားတာဖြစ်ပါတယ်။သမ္မတလောင်းမြောက်ရဲ့အမြင်တွေဟာစီးကြီးသာသာကွဲလွဲမှုရှိနေပေမဲ့ဒီနိုင်ငံကြီးရဲ့မူဝါဒသည်ရေကောက်ပွဲအရှုံးနိုင်လို့အဆုံးပြတ်ပြေးနိုင်တဲ့ကိစ္စတော့မဟုတ်ပါဘူး။သို့ပေညာလဲစက်တင်ဘာမှာပြုလုပ်လာမယ့်စကားစစ်ထိုးပွဲမှာတော့နိုဝင်ဘာရေကောက်ပွဲကျရင်နိုင်ငံခြားကဘယ်လိုဝင်ရောက်ဆွဲဖက်မှုတွေရှိလာမလဲဆိုတဲ့ကိစ္စတွေကိုလည်းပဲထက်စင်ပြောကြားကြလိမ့်မယ်လို့ယူဆရကြပါခင်ဗျာ။ကျွန်တော်ကြော်စမ်းတာပါ။
မြန်မာနိုင်ငံတုံးမှရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်အပိုင်းစဉ်ပေါ်ကတ်အစီအစဉ်ကနေဖြစ်ဆိုပါတယ်။ဒီပြည်မှာ Frontier မြန်မာနဲ့ Foundation ရွေးဝင်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျမကတော့အိန္ဒိယမှာဒီတစ်ပတ်မှာတော့မန္တလေးလူငယ်တင်နေကြမှာလူငယ်တွေဦးအသက်တည်ဆုံးတဲ့အချိန်ရိုင်းရိုင်းခင်ခဲ့ရတဲ့အဖြစ်ကိုလင်းရှင်းနေကြတဲ့မိဘတွေရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ကိုယ်လည်းကလစ်မြင်တာလည်းမျိုးကိုယ်မှလည်းငိုလို့ငိုချင်းမင်းနဲ့ကိုယ်မျိုးသိမ့်နေတာ။ကိုယ်တိုင်နေလိုက်ကြည့်တယ်ဘာမှမကြောက်တာရှိုက်ခါညို့မဲ့ပြီးထောင်းတာ
တေဆုံးသူလူငယ်တူရဲ့မိခင်ဒေါက်တာဂျိုးကဒို့တန်ကိုပြောခဲ့တာပါဒီဆောင်မပြည့်စုံလို့မောင်ရကျေဆက်ကဒရင်းသားအီးမွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်မန္တလေးလူငယ်တင်နှန်းချောင်းဟာအထက်မြမပြည်ကအသက်မပြည့်သေးတဲ့ပြည်မှုကျူးလွန်သူလူငယ်တွေရဲ့အိမ်လို့ပြောလို့ရပါတယ်။အဲ့ဒီတင်နှန်းချောင်းကလူငယ်တွေဟာပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာတွေကိုဆက်လက်သင်ကြားနိုင်မဲ့အခွင့်အရေးကိုရနိုင်မှာဖြစ်ပါတယ်။ဇူလိုင်လမှာမုံရွာကလူငယ်9ယောက်ဟာတရားရုံးကထောင်ဒဏ်2နှစ်ချမှတ်လိုက်တာကြောင့်မန္တလေးလူငယ်တင်နှန်းချောင်းကိုရောက်ရှိသွားပါတယ်။အဲ့ဒီတဲကလူငယ်တအူးဖြစ်တဲ့မောင်ပြဖြူးမှာဟာတင်နှန်းချောင်းရှိတဲ့မန္တလေးကိုမသွားခင်သူ့အမေကိုစာတစောင်းပေးခဲ့ပါတယ်။ အဲ့ဒီစာထဲမှာတော့မန္တလေးသင်တန်းကျောင်းကသင်ပေးတဲ့ပညာကိုသင်ယူမှာဖြစ်တဲ့ကြောင်းလိမ့်လိမ့်မမနေပြီးအမေတို့စီပြန်လာမှာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ဒီစာဟာသူသားစီကရတဲ့နောက်ဆုံးစာဆိုတာကိုတော်မျိုးမျိုးထွေးမသိခဲ့ပါဘူး။သင်တန်းဘက်ကတော့ပြည်ဖြူမောင်ဟာသင်တန်းကနေထွက်ပြေးပြီးရေမြောင်းနဲ့ဝင်ပုံရင်ရေနစ်သေးဆုံးတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ပြည်ဖြူမောင်ရဲ့မိသားစုဝင်တွေကတော့သူတို့ရဲ့သားကိုသေတဲ့အထိရိုက်နှက်ခဲ့ကြတာလို့ယုံကြည်နေကြပါတယ်။တင်နန်းကတာဝန်ရှိသူတွေကတော့ပြည်ဖြူမောင်ပါဝင်မုံရွာကပြည်မှုကျွလွန်သူလူငယ်၄ယောက်နဲ့တင်နန်းကျောင်းမှာအရင်ရောက်နေတဲ့လူငယ်၁ယောက်တို့ဟာနေ့လယ်သာစားချိန်မှာထွက်ပြေးခဲ့ကြတာလို့ပြောဆိုထားပါတယ်။ပြည်ဖြူမောင်သေဆုံးပြီးတဲ့နောက်မှာကျန်ခဲ့တဲ့လူငယ်၄ယောက်ရဲ့မိဘတွေကသူတို့ကလေးတွေကိုတွေ့ခင်တောင်းခဲ့ပြီးမှငင်းဆန်ခံခဲ့ရပါတယ်။သူတို့ကလေးတွေကိုတင်နန်းကထိမ့်သိမ်းထားကြောင်းနဲ့ဆက်သွယ်လို့မရကြောင်းတင်နန်းဘက်ကအကြောင်းပြန်ခဲ့ပါတယ်။ထွက်ပြေးတဲ့ထဲမှာပါဝင်ခဲ့တဲ့ပြည်တံကြလူငယ်တအူးရဲ့မိခင်ဖြစ်သူဒေါခင်ချိုဦးကလည်းဒေါမျိုးမျိုးထွေးနဲ့အတူသူ့သားကိုတွေ့ခွင့်ရဖို့လိုက်လာခဲ့ပါတယ်ဒံယာရီနဲ့အတူဆေးရုံပေါ်မှာတွေ့ခင်ရခဲ့ပါတယ
်တက်တာလို့ဆေးလူးထိမ့်ပြီးပါဆိုတော့ကိုကထိမ့်တာဟိုတဲ့ကကလေးမြင်လာတယ်မြင်ကိုမှလည်းငိုးလို့ငိုးချင်းမင်းမဲ့လည်းကိုမျိုးသိမ့်နေရကိုသားမြင်လာရင်တွေ့လိုက်တော့နော်ဘာမှကိုရစားမရှိကြိုက်ထားညို့မဲ့ပြီးဖောင်းကားတယ်အမေငိုးဦးသူပြောသလိုကြိတ်နေတယ်ဘာကိုသားလည်းမစိတ်မချရတော့မှဆိုတော့လုံးဝမငိုးထိမ့်တယ်အညာမိုးချူပါ
အဲ့ဒီကခါလေးပဲပေါ့အဲ့နောက်ကတော့ငိုသွားတယ်။သူမရဲ့တောင်းကိုတရက်တာပြုစုလိုက်ရတာဖြစ်ပြီးနောက်ရက်မှာတော့ဆေးရုံပေါ်မှာပဲခိုင်စော်ထွန်းလဲသေးဆုံးသွားတယ်လို့ဆိုပါတယ်။ခိုင်စော်ထွန်းကလည်းမျက်နှာနဲ့ကြောဒီမှာရထားတဲ့တံရရီကိုသူမကိုယ်တိုင်မြင်တွေ့လိုက်ရတယ်လို့ပြောပါတယ်
။တောင်းသား9ရက်တည်းဆရာလေးလည်းကြည့်နေရဆရာရောပါတယ်။ကြိုက်တာလား
။ဆရာလေးအဲ့ပါတယ်။အဲ့အောင်ငါးယောက်လည်းရိုက်တာနှစ်ယောက်ကသုံးယောက်နှစ်ယောက်ကချုပ်တာတဲ့ဆရာတွေအဲ့သင်္ကန်းကကလေးတွေရောရိုက်ကြလို့ပြောတာကလေးကနောက်ပြက်ကြည့်တော့မြာဘူးတဲ့ဆရာတွေရောတဲ့အမှောက်ထားတာအမှောက်ကြီးရိုက်တာတဲ့နောက်လှည့်လို့မရှိလို့မြာဘူးတဲ့ဆရာတွေရောပါတယ်တဲ့ပြောတာ
အဲ့ဒီတည်ဆုံမှုဖြစ်စဉ်ဖြစ်တော့ကမန္တလေးလူငယ်သင်တန်းကျောင်းရဲ့အကြောင်းအုပ်ဖြစ်တဲ့ဦးနေအောင်ကျော်ကတော့ဩဂုတ်လ24ရက်မှာရှမ်းပြည်နယ်ရွာကံမြို့ကလူမှုဝန်ထမ်းဌာနကိုလက်ရှိဦးစီးရရှိရာထူးနဲ့ပဲပြောင်းရွှေ့မိတ်ချမှတ်ခံလိုက်ရပါတယ်သူကဩဂုတ်လ6ရက်မီဒီယာတွေနဲ့တွေ့ဆုံစဉ်မှာကျောင်းသားတွေထွက်ပြေးရင်စီကံတမျိုးထုတ်ရတာဖြစ်တဲ့အတွက်ကလေးတွေထွက်ပြေးလို့ပြန်ပြီးရင်ကြံကျောင်းသားတွေကသူတို့အခွင့်အရေးဆုံးရှုံးမှာဆိုလို့ထိုးတာကြိတ်တာရှိမှာပါမငင်းပါဘူးလို့ဖြေဆိုထားပါတယ်တို့တန်ကကျောင်းအုပ်ဟောင်းဦးနေအောင်ကျော်ကိုဆက်သွယ်ရမှာလဲအခုလိုပြောပါတယ်
ဆရာတို့ကသင်္ကန်းကျောင်းလေသင်္ကန်းကျောင်းဆိုတဲ့အခါကျတော့ဟုတ်လားဒါပေါ်တရားမကောင်းရင်အများနဲ့သွားကြရတာပဲဘာလို့လဲဆိုတော့ဓမ္မတို့ကကျောင်းသားတွေရောက်သွားပြီဆိုရင်တောင်မှုတွေကတဏှာကြီးတစ်ပြင်းလူစစ်တာမျိုးလို့ဟုတ်တယ်မလားဆရာဆရာမမတည်ပဲနဲ့ဟုတ်လားဟိုဘယ်မှမသွားရတာမျိုးလို့ဖြစ်ကုန်တာပေါ့ကွယ်နောက်ဆုံးဒီတဏှာကြီးတစ်ခါတန်းစီတဲ့အခါကျရင်တို့တာဘုံလုံးကြရမယ့်ချိန်လေးကြည့်ကြည့်ကြည့်ရမယ့်ချိန်လေးအေးရမယ့်ချိန်လေးရောက်ပါတာပေါ့ရောက်တဲ့အခါကျတော့ဒါကလေးတွေမှလည်းဒါပေါ့နောက်တို့မှလည်းစိတ်သူကောင်းဆုံးမှာပေါ့တမီးရဲ့
ကလေးညောင်တည်ဆုံးမှုကိုဌာနရင်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပြီးဆေးဖြည့်ထွက်မှသာလျှင်ရဲနဲ့ဆေးရုံကတာဝန်ရှိသူတွေပေါင်းဆက်ဆောင်ရွက်ကြမှာဖြစ်တဲ့အကြောင်းသူကဖြေထားပါတယ
်။ဆရာတို့လည်းအခုချိန်မှာဒါအဆက်ခံနေရတာပါပဲဟုတ်တယ်မလား။တစ်ပတ်ပြီးတစ်ပတ်လာဖြစ်နေတာပါ။ဒါမင်းလည်းဟိုမြန်မာနောင်ကိုမင်းကြည့်မှာပါ။မြန်မာနောင်မှာလည်းဒါမြန်မာနောင်ရေးထားတယ်အမှန်တကယ်ဆရာတို့ဒီမှာပေါ့နော်။ဒီတိုင်းအဆင်ရည်ပြနိုင်ငံတော်ဆင်နေလားဆင်နေရလေရှိပါတယ်။ဒါမီနောက်တစ်ခုကလည်းဒီပေါ့နော်ဒီရဲကလည်းသူ့ရဲ့လုံးထုံးလုံးနည်းနည်းဖြစ်နေတယ်။ဟုတ်တယ်မလား။ဆရာအနေနဲ့ကတော့ဒါပဲပြောနိုင်ပါတယ်ဒါမီ
လူငယ်နှစ်ယောက်တည်ဆုံးခဲ့တဲ့အတွက်တည်မှုတည်ခြင်းနဲ့အမှုဖွင့်စစ်ဆေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးမန္တလေးအမှတ်၄ရဲစခန်းရဲ့ရဲစခန်းမှုကလည်း
ဆုံလန်းစစ်ဆေးပြီးပါပြီလို့ကြားချင်းကျွန်တော်တို့တခုခုနဲ့ပြန်ပြီးတော့ကျွန်တော်တို့ယူဆောင်မှုရှိပါတယ်ဒီတည်မှုတည်ခြင်းကျွန်တော်ဖွင့်ထားတယ်တည်မှုတည်ခြင်းနဲ့ပတ်သက်လို့ဒီဆုံဆေးစစ်ဖြစ်နေပါပြီကျန်တာကိုကျွန်တော်တို့ဆက်လက်ပြီးဆောင်ရွက်ဖို့ကျန်တဲ့ပိုင်းတွေရှိပါတယ
်ကျောင်းအုပ်ဟောင်းဦးမြောင်ကျော်ကတော့ဖြစ်စဉ်မှာပါဝင်ခဲ့တဲ့လူငယ်၃ယောက်ကိုတင်နန်းကစောင့်ရှောက်ထားပြီးအနေရတစုံတရာမရှိဘူးလို့ပြောပါတယ်မိဘတွေကလည်းသူတို့ကလေးတွေနဲ့တွေ့နိုင်ပါတယ်မိသားစုဝင်တွေကတော့သူတို့ကလေးတွေရဲ့လုံခြုံရေးကိုစိတ်ပူတဲ့အတွက်ကိုယ်တိုင်ရောကလေးကိုပါအင်တာဗျူးဖြေဖို့ညှင်းဆိုကြပါတယ်။သူမရဲ့သားတွေမဖြေသားနိုင်မဲ့ဝန်ထမ်းတွေဆဲတော်မျိုးမျိုးတွေကတော့
သူတို့မူရင်းရိုက်နဲ့နှိမ့်တဲ့ရိုက်နေရင်တန်လာများဒီလောက်ကြီးရိုက်နေရင်တန်လာများတနာစိတ်ကလေးလူစိတ်ကလေးများမျိုးနော်။ဒါလို့လူစိတ်တွေပြောက်နေကြတာလေအဲ့ဒီအကြောင်းမျိုးများသူ့ရဲ့ကြည်ကြက်လေးတောက်ထားတယ်။လူစိတ်ပြောက်နေလို့ထင်တာလူလာအချင်းချင်းဆိုရင်ဒီလောက်ကြီးရိုင်းနေတဲ့ပုံမှာမရိုက်အောင်လေသူကလူတစ်ယောက်လုံးတစ်ယောက်အထိရိုက်တယ်ဆိုမှတော့သူတို့ကိုသူကလူစိတ်ပြောက်နေလို့ထင်တာပဲလူစိတ်ရှိရတော့ကိုချင်းစာမှာပဲဟာဒီလောက်ကြီးရိုက်ငါတို့တော်လောက်ပြီဆိုရှိတယ်ပြင်ဟိုထွက်ပြေးလို့ထွက်ပြေးလို့အပြက်ပေးရဆိုလို့ပါတယ်လာတိုးလိုက်အောင်၆လတိုးတိုးတစ်နှစ်တိုးတိုးတိုးပလိုက်စမ်းပါတေးအောင်ထိတော့မရိုက်တယ်မို့
တော့ခင်ချိုးကတော့တင်းနန်းကသူ့သားစေယုံတက်နေတာကိုအတိမပေးပဲထိန်ချန်ထားတာလို့ဆွဆွဲပြောဆိုပါတယ
်ကျွန်တော်တို့ကဂျင်နာဘူးအကြမောင်းမဂျင်နာတာအဆရာမကြီးចောင်းဆရာကြီးကြာမဂျင်နာမှာဘာလို့ဆိုတော့သူ့လိန်တာတာသမီးကိုရင်းမစားသူ့လိန်ကြတာလေကိုမရင်းနှုံချိတာနာရမ်းဘိုင်းကလေးဆုံးလုံးကလိုက်သွားတာဖာကြသူကလည်းပြောဟာကလေးတွေကိုရှိတယ်တဲ့ဆိုတော့ထိန်းသိမ်းထားတယ်ပေါ့နော်ဒီចောင်းမှာပေါ့နော်နှစ်သုံးလားဆိုတာချက်ပြထားတယ်ပေါ့
ကလေးနှစ်ယောက်ဇက်တိုက်ဆိုသလိုတည်ဆုံးပြီးမှာတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကဩဂုတ်လ9ရက်ကအကြောင်းကိုတွားရောက်ဆစ်ဆီးခဲ့ပါတယ်။ကော်မရှင်အဖွဲ့ဝင်ဦးကျော်စုနဲ့ဦးကျော်မြင့်တို့အဖွဲ့ကနည်းမြေခံရင်ကျောင်းတာဝန်ရှိသူတွေနဲ့ထွက်ပြေးရမှာပါဝင်ခဲ့တဲ့ကလေးငယ်တွေနဲ့မန္တလေးပြည်သူ့စေယုံကမှုခင်းဆရာဝန်ကြီးတွေကိုတွေ့ဆုံမေးမြန်းထားတယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးကျော်မြင့်က
တွေ့ကြည့်ချက်တွေကတော့အများမီဒီယာမှာပြောနေသလိုအာယင်းနစ်ဒေတာမျိုးပါ냐အတားတော့မဟုတ်ပါဘူးရိုက်နှက်မှုရှိတယ်နောက်ပြင်းထန်တဲ့တံရတွေ့တယ်လူပြောကားကြောင့်ပေါ့နော်အဲ့လိုတည်ဆုံနေဆိုတာကိုဒါတွေ့ထားတယ်တွေ့တဲ့အတိုင်းကိုပဲအတားဒါတက်ဆိုင်တဲ့တောင်ရှိပြီကိုကြောက်စာအေးယူဖို့အမှုမှန်ပေါ်ထုတ်ဆောင်ရွက်ဖို့ဆိုပြီးတော့ငမနငါမျိုးသားလူခွေကော်မရှင်ကအဲ့တော့ပြည်ထောင်စုဌာနရဲ့လူမှုတံကယ်ဆင်းနဲ့ပြန်လည်နေရစာတိုင်းဝန်ကြီးဌာနကိုပို့ထားပါတယ်။စုံစမ်းတွေ့ကြည့်တဲ့အသေးစိတ်အစီရင်ခံစာကိုလည်းပဲအဲ့ဒီကိုပို့ထားပါတယ်။ဟလာဘလို့သေးတယ်ဘာကြောင့်သေးတယ်ဆိုတာကိုအဲ့မှာဆေးဝန်ကြီးရဲ့ယုံကမှာဆေးဝန်ကြီးဒုတိယဆေးရုံအုပ်နောက်တကအဲဒီပေါမော့ကအမှုကဆရာဝန်ကြီးဒီရဲ့အဲ့တော့တင်ပြချက်တွေအသေးစိတ်အထောက်အထားတွေပေါ့ကြားနာပြီးတော့တော့အဖြစ်မှန်ပေါ်ပေါက်အောင်အဖြစ်မှန်အတိုင်းကိုအင်္ဂလိပ်ကလာအချင်းခံစာတရားပြုစုပြီးတော့နီလန်တကြနဲ့အဲဆိုင်ရန်ဝန်ကြီးဌာနတွေကိုပို့ပေးခြင်းဖြစ်ပါတယ်။နော်ဆက်ဆံဝန်ကြီးဆက်ဆံဝန်ကြီးဌာနတွေကလည်းဒါဆောင်ရွက်ကြမှာပါဆောင်ရွက်ကြမှာပါ
။ဒေါ်မျိုးမျိုးထွေးကတော့သူမသားတည်ဆုံးမှုအတွက်တရားမျှတမှုကိုလိုလားနေပါတယ်
။ဒီဘက်လျှောက်နေတော့လူမျိုးအမှန်တိုင်းအမှုမှန်တိုင်းပေါ်ပေါက်ပြီးတော့မှကိုယ်ကလေးနာနာကြည့်ချင်းခံစားရတော့သူတို့ကိုလည်းအပြက်ပေးတာဝန်ကြီးချင်း။စေးလက်မှတ်ရလို့ရှိရင်အမှုမှန်ပေါ်ပေါက်တရားစွဲဖို့လို့လူမျိုးစီစဉ်ထားပါတော့စေးလက်မှတ်ဆောင်ကိုတားဒီလိုဖြစ်သွားပြီးတဲ့ခါကျတော့နောင်ကလေးကြကိုကလေးလိုဟိုဆူဆူဝါးဝါးနှိပ်စက်ခံရတာတွေဘာတွေမရှိအောင်ပေါ့နော်ဖြစ်မလာနိုင်အောင်အဲကိုတားအတွက်လည်းကျတော့အမှုမှန်ပေါ်ပေါက်ပြီးတော့အေးအေးယူလိုက်ပါရဲ့အလိုလိုပေါ့အမှန်တရားတိုင်းလေးဖော်ထုတ်ပေးပြီးအေးအေးယူလာပါမယ်အခုကျဆက်နေတဲ့
ဒီစီဇန်ကိုတင်ဆက်ပေးခဲ့တာကတော့မိုးရွာဒီဇက်ကပြီးရောဒိုးတန်ကပြီးအောင်ဒါမီရဲ့ဒိုင်းရင်ကျင်းစုဖြစ်ပါတယ်ဒိုးတန်ဖက်စင်တန်ရွေးအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook ဆာမင်နာအပြင်ဒိုးတန် Facebook ဆာမင်နာ Soundcloud YouTube အန်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio ဒီကနေ့မှလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ည9:00နာရီကနေ10:00နာရီအတွင်းမှလည်းနားဆင်နိုင်ပါရဲ့ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအင်ဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ရွေးတဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်ပတ်ကျမှလည်းဆက်လက်နားဆင်ကြဖို့ဆုတောင်းချင်ပါတယ်ဒီအတိုင်းဒီစီစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ပါတယ်မြန်မာရှိတော်ရေးလေးဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအချိန်နဲ့ည9:00နာရီကနေ10:00နာရီအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါခင်ဗျာ VOE American အတန်ကနေပြီးတော့တန်လွှင့်နေပါတယ်ကိုဗစ်ကာလအကန့်အသတ်ကြောင့်မလို့ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲတက်ဆက်ပြီးနေရမှာစနေညပိုင်းဒဲလီလိုက်အစီအစဉ်အစားအခုစနေညပိုင်းစနေဝိုင်းအစီအစဉ်ကိုစထုတ်တက်ဆက်ပြီးပါမယ်။ကိုဗစ်ရောဂါပိုးတခွဲ့တီးပြုလူနာအများအပြားရပိုင်းတွင်းမှာတွေ့လာရတဲ့ရခိုင်ပြည်နယ်အခြေအနေကြောင့်လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်ပခအတွင်းမှာဘလို့သက်ရောက်မှုတွေကြီးလာလဲဆိုတာကိုစနေမြန်မြန်ထားပါရစေ။
ရခိုင်ပြည်နယ်ကမြို့သားလွတ်တော်ကုစလေဒေါက်ထုမီနဲ့ VOA ရခိုင်ပြည်နယ်ကသတင်းတော်ကုတက်နိုင်လို့နဲ့မြေမြတ်တက်ဆက်ထားတာပါကျွန်တော်ကသားညွတ်ဦးပါနေမဲ့ကောင်းစင်ကတော့ကိုဗစ်အကျပ်တဲနဲ့ရခိုင်ပြည်ပခါဖြစ်ပါတယ်အခုဒီရပိုင်းအတွက်မှာတခွဲတီးပြီးလူနာတွေရခိုင်ပြည်နယ်မှာအလျင်မြန်မဲ့တိုးလာတာမို့လို့ဖွံ့ဖြိုးမှုအားနည်းသလိုစီးရဲမွေးတင်မှုတွေကြီးတယ်နောက်ပြည်ပခါတွေလည်းရှိနေတဲ့ရခိုင်ပြည်နယ်အတွက်ကဆွေးနွေးစရာတွေဖြစ်လာပါတယ်ပြောရရင်တော့အခုတတိစစ်ပွဲတွေလည်းမရနိုင်ပါဘူးရခိုင်လူထုကလည်းစစ်ပွဲတန်ရောငကုစီးပွားရေးအဆင်မပြေတဲ့အခြေအနေစီးရဲမွေးတင်မှုကျမရေးဆောက်ရှောက်မှုအားနည်းတာစသဖြင့်အခြေအနေရရကိုကြုံနေရတာပါအခုလိုဒီကိုဗစ်ရောဂါတီးပြီးလူနာတိုးလာတာကြောင့်မလို့ဝေပူရကင်းမောက်ဆိုလိုပဲရခိုင်လူလူအတွက်ကအဆဆအယားယာအဆင်မပြေမှုတွေကြောင့်ရောဂါပိုးမကူးအောင်လို့ဘလို့ကာကွယ်နေထိုင်ကြမလဲဆိုတာကြီးကဖြစ်လာပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ကလည်းဒီရောဂါကာကွယ်ရေးစီစဉ်တွေကိုအွန်လိုင်းဆွေးနွေးပွဲလုပ်ခဲ့ပြီးပါပြီရခိုင်လူလူအနေနဲ့စိတ်မပူရိခါပြတ်တောက်တာတွေရခိုင်ပြည်တွင်းမှာမဖြစ်အောင်အစိုးရကနေပြီးတော့ကူညီသွားမယ်ဆက်ဖြစ်ပြောခဲ့ကြပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးပွဲကို VOA သတင်းတောက်ကိုတက်နိုင်နဲ့စပြီးတော့မေးလိုက်ချင်ပါတယ်။ကိုတက်နိုင်ရေခုဒီကိုဗစ်အကျပ်တဲရခိုင်မှာကြုံနေရပြီ။ရခိုင်မှာလည်းနေစဉ်လိုလိုရှိနေတဲ့စစ်ပွဲအခြေအနေကအခုဒါရီကြောင့်မလို့တစုံတရာရော့ကျလာတာမျိုးရှိသလားခင်ဗျ။ဟု
တ်ကဲ့။ဒီကိုဗစ်ကြောင့်လူတွေတော့တချို့လူတွေတော့ခက်ခဲဖြစ်ကြပါတော့လောလောဆယ်မှာဒီဖြစ်တာလေးမကြသေးဘူးဆိုတော့နည်းနည်းတော့စောင့်ကြည့်ရမယ့်အနေအထားမှရှိရတယ်။ဒါပေမဲ့တိုက်ပွဲတွေကတော့အာတိုက်ပွဲလို့ပြောရမလားပြိခတ်မှုလို့ပြောရမလားဆက်လက်ရှိနေရတာဘယ်လိုလဲဆိုတော့ဒီမနေ့ကတောင်ဒီကြောက်တော်ဖက်မှာဆိုလို့ရှိရင်ဒီအာပြိခတ်မှုချပြီးတော့ပေါ့နော်ဒီ2ယောက်ပြင်ပြီးတော့ဒီအမျိုးသမီး4ယောက်လောက်ကန်ရသွားတာလည်းရှိတာပေါ့နော်အဲ့တော့ဒီလောက်အကြတိဖြစ်နေတာအချိန်မှာတော့ဒီတိုက်ပွဲကတော့ဆက်လက်ရှိနေတော့ပဲလို့ပြောရမှာဆိုတာဟုတ
်ပြောရမှာဆိုရင်ကိုဗစ်အခြေအနေကြောင့်ဒီလူတွေသွားလာကန့်တက်တည်လုပ်နေတာရှိတယ်အဲ့တော့စစ်တပ်ဒီအသွားလာတွေအရွှေ့ပြောင်းနေအဲ့ဒါမျိုးကတော့စစ်တပ် operation တွေပေါ့နော်စစ်စင်ရေးတွေကတော့ရှိနေတဲ့သဘောလား
လက်ရှိအချိန်ကြီးတော့ဒီမျိုးပေါ်မှာလေးတည့်ရတယ်လေဒီစစ်တွေမျိုးပေါ်မှာလေးတည့်ရတယ်လေအဲ့လိုဒီစစ်ကားတွေသွားတာတော့တွေ့ရတာပေါ့နော်ဒီနေ့မနက်ပိုင်းကဆိုလေဒီနေ့လေလောက်ကပေါ့အများဦးကဒေသခံတွေရောဖုံးဆက်ပြီးတော့ပေါ့နော်ဒီလူတွေကိုကြတော့ကန့်တတ်ထားပြီးတော့ဒီပြည်သူတွေကိုကြတော့ကန့်တတ်ထားပြီးတော့ဒီစစ်သားတွေ mask မပါဘဲနဲ့အဲ့လိုမျိုးဒီစစ်ကားတွေသွားနေတာကြတော့ဘာမှမကန့်တတ်ဘူးလို့ဆိုလေမိခွန်တို့ဒီအဲတည်င်းဌာနတွေကျွန်တော်တို့ကိုအဲ့လိုမျိုးပြောလာတာလည်းရှိတာပေါ့နော်အဲ့ဒီပုံမှာဒီတည်င်းမရေးကြဘူးလားဆိုတာမျိုးပေါ့အဲ့တော့ကျွန်တော်ချိန်နေပြဒီဒီအရာတွေကတော့ရှိနေတုံးပဲလို့ဟောက
်ဥပဒေအရဆိုလို့ရှိရင်တော့မလို့အဖက်အပြင်းမထွက်ဖို့အတွက်အမိန့်ထုတ်ထားပါတယ်အဲ့တော့မြို့ပေါ်ဒီမှာအချိန်တွေကအဲ့လိုမျိုးပေါ့ဒါပေမဲ့ဒုက္ခတွေစခန်းတွေစစ်ဘေးရှောင်တွေဒေသတွေအဲ့ဒီမှာရှိနေတဲ့ကိုဗစ်နဲ့ပတ်သက်လို့အကန့်အသတ်တွေကတော့ဘယ်လိုကြားမိလဲခင်ဗျအ
ာအဲ့ဒါကတော့နည်းနည်းဘယ်လိုပြောရမလဲအခုလောလောဆယ်ဆိုလို့ရှိရင်ဒီရခိုင်ပြည်နယ်လုံးကဒီကန့်တပ်လိုက်တာပေါ့နော် stay home နေဖို့မလိုအပ်ပဲဒီမထွက်ဖို့အဲ့ဒီမှာနောက်တစ်ခုကဘာပါလာလဲဆိုတော့တကယ်လို့အပြင်ထွက်မယ်ဆိုလို့ရှိရင်ဒီအာရခွဲအောက်ရှောင်းမှုဒါမှမဟုတ်သက်ဆိုင်ရာအောက်ရှောင်းမှုရဲ့ဒီထောက်ခံစာပါမှထွက်ရမယ်ဆိုတာမျိုးရှိတော့ပေါ့နော်အဲ့တော့ဒီအဲ့လို main ထောက်ပြီးတဲ့နောက်ပိုင်းမှာတချို့ဆိုရင်အောက်ရှောင်းမှုအိမ်မှာအဲ့လိုမျိုးစုပြုံနေတာတော့ပြီးရင်ဒီထောက်ခံစာလာတောင်းကြတာတော့လက်မလေစာတော့အဲ့လိုပြဿနာရှိရပါဘောနော်နောက်တစ်ခုကကန့်တတာတော့ဟုတ်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်ဆိုတာကဒီလက်လောက်လက်စားတယ်အများဆုံးရှိရပါတော့ဒီအပြင်မထွက်ရရင်ပြောရမယ်ဆိုရင်မိသားစုထိုင်းနားမမှန်တဲ့ဒီမျိုးလည်းအများကြီးရှိရပါတော့အဲ့တော့ဒီအောင်းလုံးကိုဒန်းတူအဲ့လိုမျိုးကျမ်းမာရေးရဆိုပြီးကိန်းပတ်ထားတဲ့စာရင်ပေါ့နော်ဒီအခက်အခဲရှိတဲ့သူတွေကိုတသိမ့်ချပြီးတော့ဘယ်လိုမျိုးစီကန်းနေတတ်မှတ်မလဲဆိုတာလည်းရှိရပေါ့ဟုတ်အဓိကတော့ဒီတော်တော်များများကဒီအကိန်းသားတွေကြားချင်းမှာခက်ခဲတွေဖြစ်နေကြတာပေါ့ဟုတ်
ဟုတ်ကဲ့ဒီအမျိုးသားစွတ်တော်ကုစလေဒေါ်ထုမေကိုမေးချင်ပါတယ်ခင်ဗျာကျွန်တော်ဒီ view ရခိုင်သတင်းတောက်ကိုတက်နိုင်ပြောတော့တာကြားမှချင်ပါတယ်အခုရခိုင်ပြည်နယ်ထဲမှာကကိုဗစ်ကာယောဂါစိုးရိမ်ချက်တွေကကြီးလာတယ်နောက်တစ်ဖက်မှာလည်းလူထုကငကူတွေကအခက်အခဲမျိုးစုံကြုံနေရတယ်အဲ့တော့အခုချိန်မှာလူထုရဲ့အခက်အခဲလူထုရဲ့ပြဿနာဘာတွေဘယ်လိုရှိနေလဲလို့သိထားပါလဲ
ဟုတ်ကဲ့ရှင်ပထမအဆုံးတစ်ခုအနေနဲ့ကတော့ဒီကိုဗစ်မတိုင်ခင်ကတည်းကကျမတို့အကျပ်အတည်းရပါလဲဆိုလို့ရှိရင်ဒီတိုက်ပွဲတွေအများရန်ပြင်းထန်နေတဲ့အခြေအနေပါမြန်မာတိုင်းနိုင်ငံတော့ပြစ်ခတ် yes နဲ့ပဲကျမတို့ရခိုင်ပြည်နယ်မှာအပြစ်ခတ်မ yes ဆဲတာကလည်းကျမတို့တို့စိန်ခေါ်မှုဖြစ်တယ်လို့ကျမတို့တို့အစိုးရမှုတွေဖြစ်ပါတယ်နောက်ပြီးတော့ဆိုလို့ရှိရင်ဒီကျွန်တော်အရက်သားတွေကအများရန်ပဲထိခိုက်နေတယ်အများရန်ပဲတေဆုံနေတယ်ဒါနဲ့ပတ်သက်ပြီးလို့ကျမတို့စိုးရိမ်ပါတယ်အထူးသဖြင့်နေပြီးတော့မိုးရာသီမတိုင်ခင်မှာကျမတို့ဒီ IDP ကန့်ကအစီအပြေရှောင်ပြည်သူတွေအမိုးအကာအောက်ရောက်ရှိဖို့ပြီးလို့ရှိရင်မြန်မာနိုင်ငံမှာစပြီးတော့ကိုဗစ်ဆက်ဖြစ်ကလေးကနေပြီးတော့ကျမတို့ရဲ့ဒီ အဲ့တော့ခတဲ့စခန်းတွေကိုအထူးသဖြင့်နေပြီးတော့ဆစ်ပေးဆောင်တဲ့ခတဲ့စခန်းတွေကိုနေပြီးတော့အတတ်နိုင်ဆုံးဖေးမဟုတ်ကူညီဖို့ပြောပေမဲ့တကယ်တမ်းလက်တွေမှာဖြစ်မလာပါဘူးရှင်ဆိုတော့ကျမတို့အနေနဲ့ကတော့အခုကိုဗစ်ကလည်းရခိုင်ပြည်နယ်မှာဒီ ကိုဆက်ကအရန်မြန်နေတယ်အဲ့မြန်တော့ကနေပြီးတော့မြန်မာနိုင်ငံတစ်ခုလုံးကိုတုံလောက်ရှောက်ရှားသွားရလောက်အခြေအနေဖြစ်တဲ့ခါကြတော့ဒီ ITB ကမှရှိတဲ့ပြည်သူတွေရဲ့သတင်းချက်လက်ရရှိမှုဟာတကယ်ကိုအစိုးရရင်ဆုံးတဲ့ကအစိုးရရဲ့တစ်ခုဖြစ်ပါတယ်ဟိုကျမတို့ရခိုင်ပြည်နယ်မှာစတွေ့လိုက်ရောဒီနိုင်ငံကောင်းဆောင်တွေကနေပြီးတော့ဒီစီကံမေးသွားလာနေကြတာတို့ရခိုင်ပြည်နယ်ပတ်သက်ပြီးတော့ဘတ ကျွန်တော်တို့ရခိုင်ပြည်နဲ့အကြက်တွေကဘာလဲဆိုလို့ရှိရင်တတင်းချက်လက်မရရှိမှုကအကြက်တဲအားလုံးရဲ့ထိတ်ဆုံးမှရောက်နေပါတယ်ကျွန်တော်တို့ရဲ့စိုးရင်ချက်တွေကလည်းအခုဆိုလို့ရှိရင်ကျွန်တော်တို့မြောက်ဦးမှနေပြီးတော့ကျွန်တော်တို့တွေ့နေပြီဒီ ဒီစကားရစုကိုပြန်ရောက်နေရတဲ့အခြေအနေဖြစ်နေပါတယ်ဒါကြောင့်မလို့ဆိုရရဲ့စီမံခန့်ခွဲမှုဟာပြည်သူတွေကိုစိုးရိမ်မှုရေချိန်ပုံမြင့်အောင်အောင်နေပြီးတော့ဖန်တီးနေတယ်လို့ဖြစ်နေတယ်ဒါကြောင့်မလို့တလောက်ထိနေပြီးအောက်စုတစုကိုပဲတားဖြတ်ထားပြီးတော့အင်တာနက်ပိတ်နေမဲ့အစားပြည်သူမျက်နှာကိုကြည့်ပြီးတော့ပြည်သူနဲ့အတူဆိုတဲ့အစိုးရသည်ပြည်သူတွေဓာတ်ခရောက်နေတာအထူးသဖြင့်လူသားမျိုးတွေတဲ့
ရာဒီမှာပြန်ဖုတ်လိုက်တဲ့ဆိုပေမဲ့အာ 4G အထိမရဘူးအင်တာနက်ညာနှုံးညက်အထိမရတဲ့အခြေအနေမျိုးပေါ့နော်အဲ့လိုမျိုးကြုံရတယ်လို့သိရပါတယ်ကျွန်တော်တက်ဆက်တဲ့ဒီနေ့ဆွနေပွဲနဲ့ပတ်သက်လို့မေးချင်ပါတယ်ဒီကနေ့ဒေါက်ဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ဆွနေတဲ့အထဲမှာတော့ရခိုင်ဒေသမှာရစ်ခမပြတ်သွားအောင်လို့အစိုးရအနေနဲ့တာဝန်ယူပါတယ်အစားတောက်တွေထောက်ပံ့ကြီးတွေစီစဉ်ပါမယ်ရမုံငွေဘလောက်ရာစားတယ်လို့လည်းရခိုင်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျလက်တွေ့ကြရလားမတူမင်ဘလို့မြင်ပါလဲ
ကျမတို့အနေနဲ့ကတော့လက်တွေ့ကြလာလို့ပြောလို့ရှိရင်ကျမတို့ရခိုင်ပြည်သူတွေကဒီလက်တွေ့ကြတဲ့တကယ့်ပြည်သူတွေရဲ့အခက်အခဲကိုဖြေရှင်းတဲ့အနှစ်သာရရှိတဲ့တန်ဖိုးရှိတဲ့ကူညီမှုကိုကျမတို့စောင့်မျှော်နေကြတာဖြစ်ပါတယ်။အခုကနေပြီးတော့ကျမတို့ဒီနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့နေပြီးတော့ဝန်ကြီးချုပ်နဲ့တွေ့တဲ့ဆွေးနွေးတဲ့ကိစ္စတွေမှာနေပြီးတော့ဘလောက်တော့ယာရထားတယ်ဆိုတဲ့ဟာကအဲ့ယာရဘက်ချက်ဝင်ယာရနေတဲ့အချိန်မှာပြည်သူတွေကငတ်တော့မယ်ရှင်။ဆိုတော့ဒီချက်ဆိုးပြီးတော့ဒီအလုပ်တွေကိုကြိုတင်ပြီးတော့လုပ်ရမယ်နောက်တစ်ခုကဒီကျမတို့အခုဒီအထိုက်ပိုင်းမှာဆွေးနွေးနေတဲ့အခြေအနေနဲ့တကယ် IGP ကမှာအခြေအနေလုံးဝကွာခြားတယ်ဆိုတာရခိုင်ပြည်နယ်မှာတကယ်အလုပ်လုပ်နေကြတဲ့အရက်ဖက်ဝက်စီတွေကိုမေးကြည့်ပါသူတို့ကပိုသိပါတယ်ကျမတို့သွားတော့ကနွေရာတီတော်မှပြည်သူတွေရဲ့နေထိုင်မှုကအင်မတန်စိတ်မကောင်းဖွယ်ဖြစ်ပါတယ်ဆိုတော့ကျမရဲ့မဲဆန္ဒနဲ့ဖြစ်တဲ့အမ်းပါဆိုလို့ရှိရင်တကယ်ကားလမ်းပေးပါရှိရဲ့ဒီပဲပဒုံလိုနေရာမျိုးမှာဆယ်ပင်လောက်ပတ်လည်အခန့်ထဲမှာနေပြီးတော့ကိုဗစ်ကာလမှာပြည်သူတွေကြက်တိုက်ပြီးတော့နေရတယ်တကယ်လို့သာနေပြီးတော့ဒီအစိုးရလက်ရှိမှာပြောနေတဲ့ဒီဆွေးနွေးပွဲတွေမှာပြောနေတဲ့နေပြီးတော့ပြည်သူတွေရဲ့စိုးရိမ်မှုကိုကျွန်တော်တို့ရှော့ရှာနေပါတယ်ဆိုတာပြည်သူတွေဘာပြောနေလဲတကယ်နားထောင်လို့လားကျွန်တော်တို့ရခိုင်ပြည်သူတွေအားလုံးကနေပြီးတော့3,000+ရှိတဲ့ပြည်သူတွေပြောနေတဲ့ဟာကတပြိုင်တည်းပြောနေတဲ့ဟာဘာလဲဆိုအင်တာနက်ဖြတ်တောက်ထားတာကို4G အင်တာနက်အပြည့်အဝရရှိဖို့ပြောနေတာပါအခုလက်ရှိမှာဆိုလို့ရှိရင်အစိုးရဟာပြည်သူရဲ့တောင်းဆိုမှုပြည်သူရဲ့လိုအပ်ချက်ကိုမျက်ကွယ်ပြုနေတယ်ရှင်ကျွန်တော်တို့နေပြီးတော့ဒီ Facebook ပေါ်မှာလူမှုကွန်ရက်ပေါ်မှာဘလောက်ထိဒီဆွေးနွေးပွဲတွေလုပ်ပါစေဒါဟန်ပြပဲကျွန်တော်တို့ပြောလို့ရတယ်ဒီလိုမျိုးဝေဖန်လိုက်တဲ့သူတွေကြပဲတော့လေအရက်ဖက်ဖွဲ့စည်းတွေကိုပုံမှန်မျိုးမျိုးတက်ပြီးတော့ဒါတေခံလိုမျိုးနေပြီးတော့ပွင့်လင်းစွာပြောဆိုမှုလွတ်လပ်စွာပြောဆိုမှုကိုပိတ်ပင်လာတယ်ကျွန်တော်တို့ရခိုင်ပြည်နယ်စစ်တွေမလို့နေရာမှာကျွန်တော်တို့ကြားရတယ်ရှင်ဒါကြောင့်မလို့လက်ပြမှာဆောင်ရပါတကယ်လို့တော့ကျမတို့ဟာမှန်ကန်တဲ့အကူအညီတွေအမှန်တကယ်လိုအပ်တဲ့အကူအညီတွေရနေတယ်ဆိုလို့ရှိရင်ရခိုင်ပြည်သူကအစိုးရကိုကျေးဇူးတင်ပါပါအခုကရနေရတာနဲ့မရဘူးလို့ပြောနေတာမဟုတ်ပါဘူးဒါကြောင့်မလို့အစိုးရအနေနဲ့ကပြည်သူတွေရဲ့အတန်ကိုနားထောင်တယ်ဆိုလို့ရှိရင်ရခိုင်ပြည်သူသုံးတန်းကဘာတောင်းဆိုနေတာလဲကျမတို့တွေကအပြစ်ခတ်ရဲစဲဖို့တောင်းဆိုတယ်ဒါကရခိုင်ပြည်သူရဲ့ကြာရာခိုင်နှုန်းတောင်းဆိုတဲ့အလေးအတန်ပါဒ ောင်းဆိုတဲ့တောင်းဆိုချက်ဖြစ်ပါတယ်ဒီတရားရဟန်းတို့အပြစ်ခတ်ရက်စဲမယ်ဒီချိန်ခါမှာတရားတိုင်းမြေတို့ဖြစ်ခတ်ရက်စဲရေးမှာကျွန်တော်တို့ရခိုင်ပါဝင်စီတယ်ဒါနံပါတ်1အရေးကြီးဆုံးကပြစ်ခတ်ရစေရမယ်။နံပါတ်2ကဘာလဲဆိုလို့ရှိရင်တပြိုင်နက်တည်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောသွားပါတယ်။အဲကျမတို့နေပြီးတော့ဟိုလူရခန္ဓာကိုယ်မှာနေပြီးတော့နှလုံးမကောင်းလို့ရှိရင်လည်းဒါတနေ့အဲဒီတခန္ဓာလုံးနေမကောင်းတာပဲ။ဒီလိုပဲမြန်မာနိုင်ငံမှာရခိုင်ပြည်နယ်ကတခုခုဖြစ်လို့ရှိရင်လည်းတနေ့နိုင်ငံလုံးကခံစားရတာပဲ။မြန်မာလည်းကျမတို့တစ်နှစ်ကျော်ပြီအင်တာနက်ဖြတ်တောက်ထားတဲ့ဟာကိုရန်ကုန်ကခံစားကြလို့လား။မြန်မာတနေ့နိုင်ငံကနေပြည်တော်ကပုဂ္ဂိုလ်တွေကတော့မြအူဝအခုလိုမျိုးခံစားနေရတဲ့ 4G မရတဲ့ဒုက္ခကိုဘယ်သူတွေဆာနာပေးလို့လေဘသူတွေကခံစားပေးနေတာလဲအမှန်ဆိုလို့ရှိရင် AA လေးဆိုတဲ့ဟာ AA ဆိုတဲ့ဒီပြီးတော့တက်ကဒါဒီလူတအုပ်စုပဲဖြစ်ပါတယ်ရခိုင်ပြည်သူတွေကနေပြီးတော့တန်းလိုက်ချီပြီးတော့ရှိပါတယ်တန်းလိုက်နိုင်တဲ့ဟာနေပြီးတော့တခုကိုဘာကြောင့်မလုပ်တာလဲဒါကိုကျမတို့အင်မတန်မှဆက်မကောင်းဖြစ်မိတယ်ဒါကြောင့်မလို့ပြည်တော်စုစိတ်ဓာတ်ဆိုလို့ရှိရင်အမှန်တကယ်ကျမတို့ကိုလက်တွေ့ပြမယ်ဆိုလို့ရှိရင်ဒီလိုမျိုးအင်တာနက်မှာဆွေးနွေးတာထက်အပြင်ပြည်သူတွေကို 4G ဖွင့်ပေးလိုက်လို့ရှိရင်ဒါကျမတို့ကဟုတ်တယ်အစိုးရကကျမတို့ရဲ့ပြည်သူမျက်နှာကိုကြည့်တယ်လို့ကျမတို့သုံးသပ်ရမှာပါရှင
်ခုနကကျွန်တော်တို့သတင်းတော့ပြောတဲ့ထက်မှပြစ်ခတ်မှုတွေရှိနေတုံးပဲဆိုတာမထုမိကြားမှာပါအဲ့တော့ဒီအချိန်မှာပြစ်ခတ်တာတွေစစ်ပွဲတွေကလည်းမရနိုင်ဘူးဖြစ်နေရဆိုတော့နှစ်ဖက်စလုံးမှာပြောရမယ်ဆိုတော့နှစ်ဖက်စလုံးမှာပြန်လည်တိုက်ပွဲတွေကမရနိုင်ဘူးဖြစ်နေတာပါဒီအချိန်ဒီမှာအစိုးရကကြီးပြောလို့ရပါမလား
ကျွန်တော်တို့အနေနဲ့ကတော့ပြည်သူကိုဖြစ်ခိုက်တဲ့ပြည်သူကိုနစ်နာတဲ့ဘယ်လောက်ဆောင်ချက်မဆိုကျွန်တော်တို့အားမပေးပါဘူးရှင်နောက်တစ်ခုကနေပြီးတော့ဒီလောက်ထိနေပြီးတော့ကိုဗစ်ကြောင့်ပြည်သူတွေကြောက်လန့်နေရတဲ့သတင်းချက်လက်မသိလို့ပြည်သူတွေစိုးရိမ်နေကျွန်တော်တို့ဒီအထူးသဖြင့်ကျန်းမာရေးနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေမရရှိတဲ့ကြောင့်ပြည်သူတွေထိတ်လန့်နေဒါကိုဖြေရှင်းဖို့အတွက်နေပြီးတော့သတင်းချက်လက်ရရှိအောင်မရလို့ပြည်သူတွေမလိုက်တော့ဘူးဆိုလို့ရရှိအောင်ဆုံးရနေတဲ့ဘလို့ဝန်ဆောင်မှုတွေပေးမလဲဘလို့ပြည်သူကိုစိတ်ကျင်နေအောင်လုပ်မလဲဆိုတာကအဓိကကြတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်အခုချိန်ခါမှာလူသားမျိုးနွယ်တရက်လုံးကို၆လနေတာကကိုဗစ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုဗစ်ကိုကာကွယ်ဖို့ရာဟာစစ်စင်ရေးဆောင်ရွက်တာထက်အများကြီးနေပြီးတော့ကျမတို့ဟိုဒီဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မလို့ဘယ်ဖက်ကမဆိုပြည်သူကိုထိခိုက်နေနာတဲ့အရာမျိုးဆိုလို့ရှိရင်ကျမတို့ကရက်တန်ထားမှာဖြစ်ပါတယ်။တပြိုင်နက်အဲ့ဒီမှာပဲကျမတို့ဗာဆွေးနွေးကျင်နေဆိုလို့ရှိရင်မြန်မာနိုင်ငံမှာငင်းချမ်းရေးပေါ်ဆောင်တယ်ဆိုလို့ရှိရင်တန်းပြေလုံးအတိုင်းတာအားဖြင့်ငင်းချမ်းရေးပေါ်ဆောင်အောင်မှာဖြစ်ပါတယ်ကျမတို့ဘက်ကရခိုင်ပြည်ပြည်သူဘက်ကပြန်ပြောတယ်ဆိုလို့ရှိရင်တနိုင်ငံလုံးငင်းချမ်းမှာအထူးသဖြင့်ရခိုင်ပြည်နယ်ငင်းချမ်းမှာမြန်မာနိုင်ငံငင်းချမ်းပဲဒီလိုပဲဘယ်နေရာမှာခြံလန့်မထားတဲ့မူနဲ့သွားမှာဖြစ်ပါတယ်အခုကနေပြီးတော့ကျမတို့ရခိုင်ပြည်နယ်ကလက်နက်ကင်တပ်ဖွဲ့ကြလို့ရှိရင်တော့ဒီအကြမ်းဖက်ရဲလို့တတ်မှတ်လိုက်တဲ့အခါမှာနေပြီးတော့ဒါပို့ပြီးတော့ဒီစစ်စင်ရေးကိုပို့ပြီးတော့အားစားအောင်လုပ်တဲ့ကျမအမြင့်ပြတ်ချိန်မုံတော့မယ်ဆိုတဲ့အခြေအနေကိုရောက်နေပါတယ်။ဒါဟာကျမတို့ရခိုင်ပြည်သူတွေအင်မတန်ဆိုင်မကောင်းဖွယ်ရ။အဲဒါကိုခံစားရပါတယ်။တကယ်ကြောက်လို့ရှိရင်အရင်အမြင့်ကျမတို့ခါခါပြောပြီးသားပါ။ဘာကြောင့်အရင်အမြင့်တွေကဒီလိုမျိုးဖြစ်နေရတာလဲ။တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းနောက်တစ်ခုကနေပြီးတော့လက်နက်ကန်ပဋိပက္ခဖြစ်ရတဲ့အကြောင်းရင်းကိုတေချာဆက်ပြတဲ့ကြသုံးသပ်မှတ်တာလေ။ဒီကိစ္စတွေကိုဖြေရွတ်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ကတော့ဒီအထူးသဖြင့်ကိုဗစ်ကာလမှာရခိုင်ပြည်နယ်လိုနေပြီးတော့အလင်းအမြန်ကိုဗစ်ကူးစက်နေတဲ့ကာလမှာဘယ်ဖက်ကမဆိုစစ်စင်ရေးဆောင်ရွက်တာမျိုးကိုဟိုရက်တန့်ထားတဲ့ဘယ်ဖက်ကမဆိုဆောင်ရွက်တာမျိုးကိုတော့ကျမတို့ကဒါအပြင်းအထန်ကျမတို့ကန့်ကွက်တယ်ရှင်
။ဟုတ်ကဲ့ကျွန်တော်ကိုတက်နိုင်လဲမေးချင်ပါတယ်ခင်ဗျာခုနကရခိုင်ပြည်နယ်မှာဒီကိုဗစ်အကန့်အသတ်တွေကိုမြို့ပေါ်တွေမှာလုံးတလူမျိုးပဲတိုက်ပွဲတွေဖြစ်နေတဲ့နေရာဒုက္ခတွေပြီးရှိနေတဲ့နေရာမှာအာနာပိုင်းတွေတစ်ဘက်ကနေပြီးတော့ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့အစီအမံတွေကန့်သတ်ပြီးဗာရီများဆောင်ရွက်တာကြားမိပါလေ။
ဒီရခိုင်ပြည်နယ်မှာတော့အဲ့လိုဒုက္ခပြည်စခိုင်းရဲ့မျိုးပေါ်ရလို့မခွေးချောက်ဘူးပေါ့နော်အဓိကတော့ဒီအရင်ဒီညမထွေးရမင်းဆိုရင်လေဒီကြောက်တော့ဖက်ဘလောက်အဲ့ဒီဟိုမြောက်ဦးဖက်ဆိုရင်အရင်ကလေးကထုတ်ပြန်ပြီးတော့ပေါ့နော်အဲ့ဒါကူပဲမဖြစ်ချင်းကလေးကသူတို့စစ်စင်ရေးနေမယ်ဆိုပြီးတော့သူတို့ညမထွေးရမင်းတွေပါတယ်ခိုင်ပါပြီးတော့ငကိုကလေးကရှိတယ်အခုနောက်ပိုင်းမှာပါလဲဆိုတော့ရခိုင်တပြည်နယ်လုံးပြဒီမျိုးနေမှမကြံဘူးဒီ19မျိုးနေအကုန်လုံးကိုသူတို့ကဒီ stay home ပေါ့နော်မလိုအပ်ပဲအပြင်မထွက်ပဲအဲ့လိုမျိုးကန့်တတ်တာပေါ့နော်ဒီထွက်လို့ရှိရင်လည်းတူဦးစီဟိုစောစောကပြောသလိုမျိုးအဲ့လိုမတ်စတာမျိုးတော့ပါတော့ပြီးထောက်ခံကြတယ်ပါယူရမလို့ဆိုတော့အဲ့မှာဒီအဓိကတော့ကိုကြည့်တာတော့ဒီမျိုးပေါ်နေသူတွေတဲ့အဲ့ IDB မှာရောက်နေတဲ့ဒီဒုက္ခတွေပေါ့နော်အဓိကဒီစစ်စင်ရေးနေမြေလို့ပြောရမှာပေါ့အဲ့ရသေးတောင်ဖက်ကြောက်တော်ဖက်မင်းကြားဖက်မြေပုံဖက်ပေါ့နော်အန်ဖက်ဘာဖြစ်လို့လဲဆိုတော့အဲ့လိုမျိုးကန့်တတ်လိုက်တော့ဒီဒုက္ခတွေစခန်းမှာရောက်နေတဲ့လူတွေကဒီအလူရှင်ရှိမှသူတို့ဘလို့ပြောရမလဲဒီလိုစာဝတ်နေရေကိုဒီဖြည့်ရှင်းနေရဆိုတော့အခုနောက်ပိုင်းမှာအဲ့လိုဒီအာနာဘယ်လေးဖက်ကအဲ့လိုမျိုးကန့်တက်လိုက်တော့ဗောနော်ဘသူတို့အနေနဲ့ဒီရိုက်ခါပြတ်လာတဲ့စခန်းတွေအများကြီးရှိရဆိုပြီးအတန်ထွက်လာတာရှိရခင်ဗျာဟုတ်
ဟဲ့ရိုက်ခါမပြတ်စီရပါဘူးဒေါန်ဆန်းစုကြည်ပြောတယ်အကူအညီတွေပေးပါမယ်ပြောတယ်တကယ်တမ်း ဆိုရဘက်ကသွားတဲ့အကူအညီတွေကဒုက္ခသည်စခန်းကြီးစီကိုရောက်ရလ
ားလောလောဆယ်မှာတော့ကျွန်တော်တို့တော့ပို့တာတွေကလည်းမကြဘူးဒါလေးနှစ်ပိုင်းရှိတာပေါ့နော်ဘယ်လိုပြောရမလဲဆိုတော့ဒီပထမဒီစစ်ပွေးဖြည့်ပြီးတော့ဒီတိုက်ပွေးတွေကြောင့်ဒေတာခံတွေထွက်ပြေးလာကြတယ်အဆိုရကအကုန်လုံးထောက်ပိုင်းပေးထားတာဆိုပြီးပြောတာရှိတာပေါ့နော်တကယ်တကယ်နေပြည်တော်မှာကြတော့ဒီဒုက္ခတွေမှန်းတော့အတိမမပြူတဲ့စခန်းတွေကအများကြီးပြဒီလူပေါင်းအခုဆိုရင်ဒုက္ခတွေနှစ်သိန်းကျော်လောက်ရှိရဲ့ဒါပေမဲ့ဒီအစိုးရရဲ့တရားဝင်ခွင့်ပြုထားတဲ့ဒုက္ခတွေဥရာဒီပေါင်းကနေကျော်ကျော်လောက်ပဲရှိရပါတော့အဲ့တော့ဒီကြံတဲ့လူတွေအသိန်းကျော်လောက်ကလူတွေကဒီအစိုးရရဲ့ထောက်ပံ့ခြင်းမရဘူးဒါပေမဲ့ဒီရတဲ့လူပေါင်းကနေရှိတဲ့လူတွေကလည်းအပြေအဝမရကြဘူးဆိုပြီးတော့ကျွန်တော်တို့ဒီတိရပေါ်တော့ဒီသူတို့ဒီစခန်းတွေကဖုံးဆက်လာတာတွေအဲ့ဒီစခန်းတာဝန်ခံတွေပြောပြတဲ့လောက်ပေါ့နော်အဲ့တော့ဒီငကူလေးကဒီကိုဘက်မဖြစ်ခင်လေးကအဲ့လိုဖြစ်နေတယ်ဆိုတော့ဒီလိုကိုဘက်ကလည်းအကန့်အသတ်နဲ့ရခိုင်ပြည်နယ်မှာဒီတခုံတို့ကူးဆဲနေတဲ့အချိန်မှာသူတို့စီကိုရောက်နိုင်ဖို့ဆိုတာတော့လောလောဆယ်လေးမကြားသေးသလိုဒီဒေါက်တာတင်စခန်းကလူတွေတော်တော်များများလေးဒီအစိုးရကဘလောက်ထောက်ပံ့ပါမယ်ဆိုတာကိုသိမျှော်လင့်ချက်ရှိမှုမရဘူးခင်ဗျာဟော
အခုကယောဂကူးဆက်မှုနဲ့ပတ်သက်လို့ပြင်ယောဂကာကွယ်ရေးကိစ္စဆောင်ရတာရှိတယ်ဦးကျမကြီးဒီစေနာဝန်ထမ်းတွေပါရီရခိုင်ပြည်နယ်သွားကြတာပဲရှိတယ်အဲ့တော့တကယ်တမ်းဒီကာကွယ်ရေးနဲ့ပတ်သက်လို့ကျမကြီးဝန်ထမ်းတွေကျမကြီးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဒီစစ်ဘေးဖြစ်နေတဲ့နေရာတွေသွားဖို့ကောသွားနိုင်တဲ့အချိန်တွေရောရှိရလား
။အော်လောလောဆယ်ကတော့ဒီကျန်းမာရေးကရခိုင်မှာကျွန်တော်ပထမတစ်ခေါက်လေးကဒီကိုပဲပထမစဖြစ်ဒီရန်ကုန်လိုဘာလို့မှစဖြစ်တဲ့ရခိုင်မှာတော့တိတ်မဖြစ်ဘူး။အဲ့ရှင်တွေကဒီကျွန်တော်အာဒီတည်င်းလိုက်ရင်းနဲ့ပေါ့နော်ကျန်းမာရေးဌာနမြေကြီးကရခိုင်မှာအဲ့ဒါတွေကိုလုံးဖို့တက်ကြည့်အာကျန်းမာရေးဝန်ထမ်းမလုံလောက်ဘူးဆိုတာမျိုးဒီကျန်းမာရေးဌာနကပြောထားတာရှိတာပေါ့နော်။အခုလက်ရှိမှာလည်းအတိုင်းပဲခင်ဗျာဒီပြည်ထောင်စုကတော့ဒီ volunteer တွေကျမ်းမာရေးဝန်ထမ်းတွေရှာပေးမှန်ပေမဲ့သူတို့ဒီမျိုးပေါ်အနေထားမှာကိုသူတို့အနေနဲ့ဒီလုံးပန်းနေရတဲ့အနေထားရှိတာပေါ့နော်အဲ့တော့ဒီ NDB စခန်းတွေတော်ဖို့ဆိုတာလေသူတို့အတွက်တော်တော်ကြီးစင်ကုန်မှုရှိမှရှင်တယ်ပြီးတော့ဒီ NDB စခန်းတွေကအတန်ထွက်လာတာပါလေဆိုတော့သူတို့အနေနဲ့ဒီကျမ်းမာရေးနဲ့သက်ဆိုင်တဲ့ဒီဟောပြောချက်လေးတောင်သူတို့မရဘူးဆိုတာမျိုးအတန်ထွက်လာတာတော့ရှိပါတယ်ခင်ဗျာဟော
အဲ့တော့ခုနမတ်ထုပြည်ပြောသွားတဲ့အချက်မှလည်းပါတယ်သတင်းချက်လက်ကအင်တန်ရေးကြီးနေတယ်အဲ့တော့အဲ့စေဘေးဆောင်ဒေသကလူတွေကသတင်းချက်လက်ကိုအခုကဘလူးယူနေရလဲအစိုးရဘလူးပေးနေလဲ
အော်လောလောဆယ်တော့ဒီသူတို့အနေနဲ့သတင်းချက်လက်ကိုဘလူးယူလဲဆိုတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတချို့ဖုန်းတွေဆိုလို့ရှိရင် SN ဒီဘလူးပြောရမလဲ message ပို့ပေးတာပေါ့နော်ဒီကိုဗစ်နဲ့ပတ်သက်ပြီးချက်လက်ရယ်ဒါပေမဲ့ဒီနေသက်တွေမှာဘလူးလဲဆိုတော့ဒီလို test ခင်တွေကင်တာကနေတယ်ဗျာနေဒီတချို့ဆိုလို့ရှိရင်ပေါ့เนาะဒီကဖုံးထည့်မမြင်ရတဲ့နေသားပေါ့နောက်တစ်ခုကကြတော့သတင်းချက်လက်ကိုဒီကျွန်တော်တို့တွေ့ရတော့ဆိုမြောက်ဦးမှာဆိုလို့ရှိရင်မြောက်ဦးဘက်မှာဆိုလို့ရှိရင်မျိုးလေမှာနေပြီးတော့ဒီလိုမျိုးဒီဘောလေးထောင်ထားတယ်အဲ့ဒီပေါ်မှာဘယ်နှယောက်ဘယ်နှယောက်တိုးတယ်ဆိုတာဒီဘောမှာဟိုရေးပြီးတော့ပေါ့เนาะတစ်မျိုးလုံးထွက်ကြည့်ရတဲ့အနေထားအဲ့လိုမျိုးယူနေရတာရှိတာပေါ့เนาะခုနကဒီမတ်ထုမပြောတော့သလိုမျိုး19ရာစုရောက်နေတဲ့ပုံစံမျိုးဖြစ်နေတာပေါ့เนาะတချို့ဆိုလည်းဒီမျိုးပေါ်မှာရှိတဲ့ကိုယ့်ရဲ့ဆွေမျိုးသားချင်းကိုဖုံးဆက်နေရတာပေါ့ရှင်မပါသူလေဘလူးတွေဖြစ်နေပြီလေဘယ်နှယောက်ကူတော့ရေးဆိုတာမျိုးပေါ့နော်ဟုတ
်မတ်ထုမျိုးကိုကျွန်တော်နောက်ဆုံးဘိုင်းမေးချင်ပါတယ်အတိအကတော့အခုလိုပြိပခါတွေဖြစ်နေတဲ့ကိုဗစ်အကျတဲတွေလည်းဖြစ်နေတဲ့အချိန်မှာပြောရမယ်ဆိုရင်ရခိုင်လွတ်တော်မှာလည်းရခိုင်ခေါင်းဆောင်တွေရခိုင်နိုင်ငံရေးပါတီတွေရှိပါတယ်အဲပြည်တော်စုစစ်မှာလည်းမျိုးသားလွတ်တော်လူနေရာမျိုးတွေမှာမတ်ထုမျိုးတို့ရှိပါတယ်အဲ့တော့ရခိုင်နိုင်ငံခေါင်းဆောင်ရခိုင်ပါတီတွေဘက်ကဒါနဲ့ပတ်သက်လို့ပြောနိုင်ဆိုနိုင်တဲ့အနေအထားမရှိဘူးလားပြောနိုင်ပြောကြဆိုကြတာကိုရှိပါလား
အာကျမတို့ပြောချဆိုကြတာအပြင်ကျမဆိုလို့ရှိရင်မတော်ကိုတိုက်တွန်းတဲ့အရေးကြီးဆိုတင်တဲ့အခြေအနေကြီးရှိပါတယ်ရှင်။အဲကျမဆိုလို့ရှိရင်28ရက်နေ့ကအာကျမမြို့သားလွှတ်တော်မှာနေပြီးတော့အရေးကြီးဆိုတင်ပါတယ်။ဒါပေမဲ့အရေးကြီးဆိုတင်တာတင်ပေမဲ့အဲဒီလွှတ်တော်ဆက်ရှင်တာပြီးသွားတယ်။အဲဘာကြောင့်အရေးကြီးဆိုကိုမပေးဘူး။အစိုးရကဘာတွေဆောင်ရွက်နေတာဆိုပြီးတော့မှနေပြီးတော့ကျမတို့လွှတ်တော်ကတစုံတရာပြန်ပြီးတော့အကြောင်းကြားစာအဲ့ဒါလည်းမတွေ့ရဘူးဆိုတော့ကျမတို့မန်တိုင်းသုံးရမှာလွတ်တော်ဟာအင်မတန်မှအားနေတယ်ရှင်ရခိုင်ပြည်နယ်ကလွတ်တော်ကိုစတဲ့ဦးအနေနဲ့ပြည်တော်စုကိုရောက်နေတဲ့လွတ်တော်ကိုစတဲ့တဦးအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့ပတ်သက်ပြီးတော့နှီးမြန်စွာကူးစက်ပြန်ပွားလေးရှိတဲ့အတွက်ကြောင့်မလို့ဒီဒါဟာရခိုင်ပြည်နယ်သက်သာမကနိုင်ငံအတွက်ပါအလွန်ဆိုးရင်ရတဲ့အခြေအနေဖြစ်တာကြောင့်ဒါနိုင်ငံတော်အနေနဲ့ယခုထက်ပိုပြီးတော့ကာကွယ်ကူတာရဲ့အစီအမံနဲ့အစီအမံတွေတိုးပြဖို့ကျန်းမာရေးဝန်ထမ်းတွေကိုအမြန်ဆုံးတိုးမြှင့်ဆောင်ရွက်ပေးဖို့နောက်တစ်ခုကနေပြီးတော့ဒုက္ခသည်စခန်းများမှာယောဂမပြတ်ပွားရေးတားဆီးနိုင်တဲ့အနေအထားသူတစ်ဖြင့် social distancing ပုံစံလုပ်ဖို့နောက်တစ်ခုကနေထိုင်စားသောက်တဲ့နေရာမှာနေပြီးတော့စားနပ်ရိက္ခာလုံလောက်စွာဖြစ်တင်ပေးဖို့ဆိုတဲ့အရေးကြီးဆိုကိုတင်ပေမဲ့ကျမတို့လွှတ်တော်ကမကြားနာတဲ့အပြင်လွှတ်တော်ကိုယ်စားလှယ်တင်တဲ့အဆိုကို ยาตะลาไม่ยาตะลาบาตะคู่มาอาจารย์เปลี่ยนจริงไม่ใช่หรอกแต่เจ้ามันรู้นี่ภิโรเจ้ามันรู้หลุดออกฮะภิโรตะแค่ไอ้อัปตูได้ผิดโพด้วยตะแค่ระคันจีตูฤาลักษณ์ขันษาเนี่ยได้ห่าวหลุดออกโพเสร็จบลาโจปั้นภิโรอสูฤาติเมเม ဒီအပ်တူတိုင်းဖြစ်ဖို့အတွက်တကယ်ရခိုင်ပြည်သူတွေလက်ရှိခံစားနေရတဲ့ဟာကိုလွတ်တော်ကိုယ်စားလှယ်ရတင်ပြချက်ပေါ်တော့မှဘလို့ပူပန်မှုတွေရှိတယ်ဘလို့စိုးရိမ်မှုတွေရှိတယ်ဆိုတော့လွတ်တော်ကိုယ်စားလှယ်ရတင်ပြချက်ပေါ်တော့မှဥပ္ပခါပြုတ်နိုင်တဲ့အနေထားဆိုလို့ရှိရင်ကျွန်တော်မျိုးသားရင်ကြားစီကိုဘလို့သွားကြမလဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီလွတ်တော်ကိုယ်စားတယောက်ရဲ့ ဒီလိုမျိုးနိုင်ငံရေးအရာဖြစ်ရှင်းရမယ်ကိစ္စတွေကိုလွတ်တော်မှာတင်ပြမယ်ကိစ္စတွေကိုဆွေးနွေးလိုက်လို့ရှိရင်ကတော့ကျမတို့ဘာတွေထိခိုက်နိုင်မှာမို့လို့လဲဘာတွေနဲ့နာသွားစရာအကြောင်းရှိလဲဒီလွတ်တော်ရဲ့စကားပုံပေါ့နော်ပြည်သူတန်လွတ်တော်တန်ဖြစ်မယ်ဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်ရေယူဆောင်လာတဲ့တည်င်းစကားလွတ်တော်ကိုယ်စားလှယ်တင်တဲ့အဆိုတွေကို မျိုးသားလွတ်တော်ကိုပြည်သူလွတ်တော်တို့မှာတင်ပြီးတော့ဆွေးနွေးတဲ့အခြေအနေရောက်မှသာကျမတို့ရဲ့လွတ်တော်ရောပြည်သူလွတ်တော်တို့မှာတင်ပြီးတော့ဆွေးနွေးတဲ့အခြေအနေရောက်မှသာကျမတို့ရဲ့လွတ်တော်တွေကနေပြီးတော့ဒီမန္တလေးသုံးရွာတရက်ဖြစ်တဲ့လွတ်တော်ဟာအင်မတန်မှအားနည်းတဲ့အခြေအနေရှိတယ်သူတို့ပြင်ကျမရဲ့မျိုးသားလွတ်တော်ဆိုလို့ရှိရင်ကျမဘလောက်ပဲပြည်သူများကတင်ပြလိုက်တဲ့အရာကိုနေပြီးတော့အချိန် ဟိုဆက်မကောင်းဖြစ်မိတယ်ရှင်
ရခိုင်ပြည်နယ်မြို့သားလွတ်တော်ကုစလေဒေါ်ထွန်းမီနဲ့ကျွန်တော်တို့ view ရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မြင်းများတက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာစနေညစနေဝိုင်းအစီအစဉ်ကတော့ဒီမှာပဲဂျန်နာခွင့်ပြီးပါကျွန်တော်သားညဦးပါ
အခုဆက်ပြီးတင်ပြချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာရီကိန်းမုန်တိုင်းလော်ရာဒန်ကိုခံခဲ့ရတဲ့တောင်ပိုင်းပင်လယ်ကမ်းရမ်းဒေသကလူဝီဇီယားနားပြည်နယ်နဲ့တက်ဆက်ပြည်နယ်တွေကိုစနေနေ့မှာသွားရောက်ခဲ့ပါတယ်ကျေတပြေးနေမှာပြင်းအားအဆင့်၄နဲ့ဝင်ရောက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဒဏ်ခံခဲ့ရတဲ့ဒီဒေသမှာရေမီးမရပဲဖြစ်နေတယ်လို့မုန်တိုင်းကြောင့်သေဆုံးရသူကလည်း14ဦးရှိပါတယ်ဟာရီကိန်းမုန်တိုင်းဒဏ်ခံတဲ့နေရာတွေကိုလှည့်လည်မချိရှုခင်သမ္မတထရမ့်ကတောက်ကြနေမှာလူဝီဇီယားနားပြည်နယ်အတွက်သဘာဝဘေးဒဏ်ဆင်ရကြေညာချက်ထုတ်ပြန်လိုက်တာကြောင့်မုန်တိုင်းလော်ရာဝင်ရောက်ရာလမ်းကြောင်းကဒေသ၅ခုအတွက်ဗဟုအစုအကငွေချပေးနိုင်တော့မှာဖြစ်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူအဆက်ခံရသူဟာစနေနေ့မှာ25သန်းနီးပါးရှိနေပြီးသေဆုံးရသူက8သိန်းကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အမေရိကန်နိုင်ငံမှာတော့အခုဆိုက်ထားသူ6သန်းနီးပါးရှိနေပြီးသေဆုံးရသူက2သိန်းနီးပါးရှိနေတာပါ။ COVID-19 ရောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံသူတွေမှာရောဂါလက္ခဏာမပြရင်စမ်းသပ်စစ်ဆေးမှုတွေလုပ်ဆရာမလိုဘူးဆိုတော့ CDC ရဲ့အကြသေးခင်ကမှထုတ်ပြန်တဲ့ညွှန်ကြားချက်ကိုပြန်ပြီးပြောင်းလဲပေးဖို့အမေရိကန်နိုင်ငံတစ်လွှာကလူမှုကျန်းမာရေးဌာနတွေကတောင်းဆိုလိုက်ပါတယ်။စနေနေ့တည့်အထက်မှာပဲမြန်မာနိုင်ငံမှာ COVID-19 အထူးကျူးလူနာအသစ်58ယောက်ဆန်းကျင်တင်များပြခဲ့ပြီးအများစုဟာရခိုင်ပြည်နယ်တဲကပါဒီထဲကအယောက်40ကရခိုင်ပြည်နယ်ကြောက်ဖြူကဖြစ်ပြီး32ယောက်ကစစ်တွေမျိုးကအမ်းမြုံမှာ2ယောက်တွေ့ရပါတယ်ကျန်တဲ့3ဦးကတော့မန္တလေးတိုင်းရဲ့ရန်ကုန်တိုင်းကပါမြန်မာနိုင်ငံမှာ COVID-19 ကာဝယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ချီးတော်လာခွင့်အပါအဝင်ကြိုတင်ကာဝယ်ဆိုင်ရာကန့်သတ်ချက်တွေကိုစက်တင်ဘာ30အထိတိုးမြှင့်တက်မှတ်လိုက်ပါပြီတနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရသက်ပ
This program has come to you from the Voice of America, Washington.